Welcome to the Voice of America in Burmese.
ပြည်ရနေကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ18ရက်ကြာသပတေးနေ့မနေ့ကအစီအစဉ်တွေကို American မြို့တော်စု Washington DC မြို့တော်ကနေလိုင်းလူမီတာ3249လိုင်းလိုက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်တဲ့ direct ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်ပါရှင်ဒီကနေ့မနက်ပတ်သတင်းတွေကိုတော့ဒေါခင်မျိုးသက်နဲ့ကျမနန်းလောက်တို့တင်ပြမှာပါပိုလန်ကိုမစ်ဆိုင်းတုံးထိမှန်မှုဟာမတော်တဆမှုဖြစ်နိုင်ကြောင်းအနောက်မဟာမိတ်တွေကလက်ခံလိုက်ကြပါတယ်ပရတင်နိုင်ငံဟာရုရှားတရုတ်နဲ့အီရန်နိုင်ငံတို့ရဲ့လုံခြုံရေးဆိုင်ရာချင်းချောက်မှုကြီးတွေနဲ့ရင်ဆိုင်နေရတယ်လို့ပရတင်ပြည်တွင်းထောက်လှမ်းရေးအဖွဲ့ MI5 အကြီးအကဲကပြောပါတယ်G20 ထိပ်သီးစည်းဝေးကိုတက်လဲလာတဲ့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တရုတ်သမ္မတရှီကျင်းဖင်တို့ကနဦးတွေ့ဆုံချင်းကပြောကြားချက်တွေပေါက်ကြားခဲ့တဲ့အတွက်တရုတ်သမ္မတကကနေဒါဝန်ကြီးချုပ်ကိုဝေဖန်ပြစ်တင်လိုက်ပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့သတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားမှာပါဒီစကိုင်းတိုင်းမြောင်မြို့နယ်မှာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်ကြောင့်ရွာတွေအိမ်တွေမိရှို့ခံရပါတယ်
မိဘတဲ့ပြည်သူတွေရောစမိချောင်ပြည်သူတွေရောအားလုံးပေါင်းဆိုရင်9,100လောက်ရှိပြီးတော့ဟိုဘာမှမယူနိုင်ဘူးလေအဲ့ဒီချိန်မှာမိချို့သွားတဲ့အတွက်ဆောင်းလွှဲအတွက်လည်းကျွန်တော်တို့ကဟိုအဝတ်ထည်
အပြည့်စုံကိုနားဆင်ရဖို့ရှိပါတယ်တခါအခြားသောစိတ်ဝင်စားဝယ်သတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ဒေါခင်မျိုးသက်တို့ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ပိုလန်နိုင်ငံအရှေ့ပိုင်းကပောက်ကွဲမှုတစ်ခုကြောင့်လူနှစ်ဦးသေဆုံးခဲ့ရတဲ့ဖြစ်ဟာယူကရိန်းလေကြောင်းရန်ကာကွယ်ရေးကြောင့်ဖြစ်နိုင်ခြေရှိတယ်ဆိုတာကိုအမေရိကန်ပိုလန်နဲ့နေတိုးမဟာမိတ်အဖွဲ့တာဝန်ရှိသူတွေအားလုံးကပုတ်တဟူးနဲ့မှလက်ခံလိုက်ကြပါတယ်။ဒါပေမဲ့လည်းဒီဖြစ်အတွက်ယူကရိန်းမှာတာဝန်မရှိကြောင်းလည်းနေတိုးအဖွဲ့အကြီးအကဲကပြောဆိုခဲ့ပါတယ်
။ But let me be clear. This is not Ukraine's fault.
တဟာယူကရိန်းရဲ့အပြစ်မဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းပြောချင်ပါတယ်။ယူကရိန်းပေါ်တရားမဝင်စစ်ပွဲတွေဆက်ပြီးတော့ဆင်နွှဲနေသမျှတဟာရုရှားအပေါ်မှာပဲလုံးဝတာဝန်ရှိပါတယ်လို့ NATO အတွင်းရေးမှူးချုပ် Jens Stoltenberg ကမြောက်အတ္လန္တိတ်ကောင်စီနဲ့တွေ့ဆုံဆွေးနွေးအပြီးကျင်းပတဲ့ Belgium နိုင်ငံ Brussels မြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အလားတူအဖြစ်မျိုးတွေထပ်ပြီးမဖြစ်အောင်ရှောင်ရှားနိုင်မယ့်အကောင်းဆုံးနည်းလမ်းကတော့ရုရှားအနေနဲ့ယူကရိန်းကိုတိုက်ခိုက်နေတာတွေရပ်မဖြစ်မယ်လို့လည်း Stoltenberg ကပြောပါတယ်။အမေရိကန်အမျိုးသားလုံခြုံရေးကောင်စီကလည်းယူကရိန်းလေကြောင်းရန်ကာကွယ်ရေးအတွက်ပြစ်လိုက်တဲ့မီဇိုင်တုံးပိုလန်နိုင်ငံထဲကိုမတော်တဆကြောက်ခဲ့ပုံရကြောင်းကနဦးစစ်ဆေးတွေ့ရှိချက်တွေနဲ့ပတ်သက်လို့ပိုလန်သမ္မတအန်ဒရေဒူဒါရဲ့ပြောကြားချက်နဲ့ကွဲလွဲတဲ့အချက်မျိုးမတွေ့ရကြောင်းပြောပါရတယ်။ဒါပေမဲ့လည်းဒီအဖြစ်ဆိုအတွက်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားမှသာလုံးဝတာဝန်ရှိတယ်လို့လည်းအမေရိကန်အမျိုးသားလုံခြုံရေးကောင်စီကပြောပါရတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကလည်းယူကရိန်းအနေနဲ့သူ့ကိုယ်သူကာကွယ်ဖို့တမနီလိုခိုင်မာတဲ့အခွင့်အရေးရှိတယ်လို့သတင်းထောက်တွေကိုပြောဆိုခဲ့တာပါ။ပုတ်တူးနဲ့အစောပိုင်းမှာပဲအင်ဒိုနီးရှားနိုင်ငံဘာလီမှာ G20 နဲ့ညီလာခံတက်ရောက်နေတဲ့ NATO ကောင်းဆောင်တွေနဲ့စက်မှုအင်အားကြီး9နိုင်ငံ G7 ကောင်းဆောင်တွေအရေးပေါ်အစည်းအဝေးတရကျင်းပပြီးတော့ပိုလန်နိုင်ငံကအဖြစ်အပျက်နဲ့ပတ်သက်လို့ဆွေးနွေးခဲ့တာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းနဲ့ဆက်အနေကပောက်ကွဲမှုကိုစုံစမ်းစစ်ဆေးမဲ့ပိုလန်စိုးစားရေးအဖွဲ့ကိုအားပေးထောက်ခံသွားဖို့သဘောတူခဲ့ကြတယ်လို့လည်းသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်
အင်ဒိုနီးရှားက G20 စီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်လာတဲ့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တရုတ်သမ္မတရှီကျင်ဖင်တို့ကနဦးတွေ့ဆုံချင်းကပြောကြားချက်တွေပေါက်ကြားခဲ့တာအတွက်တရုတ်သမ္မတကကနေဒါဝန်ကြီးချုပ်ကိုဝေဖန်အပြစ်တင်လိုက်ပါတယ်။ခေါင်းဆောင်နှစ်ဦးရဲ့ကနဦးတွေ့ဆုံချင်းမှာပြည်ရင်းမှာတရုတ်ရဲ့ဆက်ဖက်မှုနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းကနေဒါဝန်ကြီးချုပ်ကပြောခဲ့တာဖြစ်ပြီးသူတို့ရဲ့ပြောကြားချက်တွေကိုတရုတ်စကားပြန်ရဲ့ကြောဘက်က TV ကင်မရာမှာမှတ်တမ်းတင်တယ်လို့ဖြစ်သွားခဲ့တာပါ။ဆွေးနွေးမှုအားလုံးသတင်းမီဒီယာကိုပေါက်ကြားတာဟာမသင့်တော်ကြောင်းနဲ့တကယ်လို့ကနေဒါဘက်ကရိုးသားမှုရှိမယ်ဆိုရင်အခုလိုမဖြစ်သင့်ကြောင်းတရုတ်သမ္မတကစကားပြန်ကနေတဆင့်ပြောနေချိန်မှာပဲကနေဒါဝန်ကြီးချုပ်ကလက်လက်မှုနဲ့ရိုးသားဖွင့်လှစ်နဲ့ပြောဆိုမှုတွေရှိရမယ်လို့ကနေဒါကယုံကြည်တယ်လို့နိုင်ငံဆက်လက်ပြီးတော့လက်တွဲဆောင်ရမှာဖြစ်ကြောင်းဒရွန်ပေါ်ထားကွယ်လွှမ်းမှုတွေကတော့ရှိနိုင်တယ်လို့ကြားဖြတ်ပြောကြခဲ့တာပါတရုတ်သမ္မတကတော့ကြိုတင်သတ်မှတ်ချက်တွေချထားဖို့အတွက်ကနေဒါဝန်ကြီးချုပ်ကိုတုံ့ပြန်ပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ G20 အစည်းအဝေးမှာကနေဒါဝန်ကြီးချုပ် Trudeau ဟာတရုတ်သမ္မတနဲ့ပထမဆုံးအကြိမ်ဖြစ်တွေ့ဆုံပြောကြားခဲ့တာဖြစ်ပါတယ်။ဒီဆင်နွေးပွဲမှာယူကရိန်းကိုရုရှားချူကျော်တာ၊မြောက်ကိုရီးယားပြည်တနာ၊ဥရုယားဒီပြောင်းလဲမှုကိစ္စရပ်တွေကိုဆွေးနွေးခဲ့တာဖြစ်ပြီးကနေဒါမှာတရုတ်ရဲ့ဂျောင်းဝင်နှောက်ယှက်မှုတွေအတွက်အထူးစိတ်ပူကြောင်းပြောကြားခဲ့တယ်လို့ကနေဒါအစိုးရအကြီးအကဲအရာရှိသူကပြောကြားခဲ့တာပါ။
ဗြိတိန်နိုင်ငံဟာရုရှားတရုတ်နဲ့အီရန်နိုင်ငံတို့ရဲ့လုံခြုံရေးဆိုင်ရာချင်းချောက်မှုကြီးတွေနဲ့ရင်ဆိုင်နေရတယ်လို့ဗြိတိန်ပြည်ရင်းထောက်လှမ်းရေးအဖွဲ့ MI5 အကြီးအကဲကပြောပါတယ်။အဲ့ဒီနိုင်ငံတွေဟာသူတို့အကျိုးစီးပွားအတွက်ဆိုရင်အကြက်ကင်တာချင်းချောက်တာနဲ့အကြမ်းဖက်တာစတဲ့နေလနဲ့အသုံးပြုကြတယ်လို့လည်းပြောပါတယ်။ဗြိတိန်အာဏာပိုင်တွေအနေနဲ့ရုရှားရဲ့ရန်လုံမှုတွေတရုတ်ရဲ့ဖိအားပေးမှုတွေကြီးထွားလာတဲ့အခြေအနေနဲ့ရင်ဆိုင်လာရတာကိုလည်း MI5 အကြီးအကဲ Ken McCallum ကထည့်သွင်းပြောဆိုသွားတာပါ။အီရန်အာဏာရှင်တွေကသူရန်သူအဖြစ်သတ်မှတ်ထားတဲ့ဗြိတိန်နိုင်ငံသားတွေဒါမှမဟုတ်ဗြိတိန်အခြေစိုက်လူပုဂ္ဂိုလ်တွေကိုပြန်ပေးဆွဲတာဒါမှမဟုတ်တပ်ဖြတ်ဖို့အထီတောင်ချင်းချောက်ထားတဲ့ဖိအားစေကူတဲ့မနေ့ဒီနှစ်ထဲမှာစုံစမ်းတွေ့ရှိခဲ့တယ်လို့လည်းမစ္စတာ McCallum ကပြောပါတယ်။ဒါအပြင်တကူတော်လှုပ်ရှားကြတဲ့အစွန်ရောက်တွေတွေမှာ Al-Qaeda နဲ့ IS အစွန်ရောက်အုပ်စုတွေရဲ့အကြမ်းဖက်ချင်းချောက်မှုတွေနဲ့ပါဆက်ပြီးတော့ရင်ဆိုင်နေရတယ်လို့လည်းပူထူးနဲ့မှာ MI5 အကြီးကဲကပြောဆိုခဲ့ပါတယ်။IS အကြမ်းဖက်အုပ်စုဟာအရင်ကလိုအာမကောင်းတော့ပဲမယ်လို့အန်ရရှိနေသေးတဲ့အဖွဲ့ဖြစ်တယ်လို့လည်းပြောပါရယ်ဗြိတိန်နိုင်ငံရင်ဆိုင်နေရတဲ့အဓိကချင်းချောက်မှုတွေအကြောင်းပြောဆိုခဲ့တဲ့ MI5 အကြီးအကဲကရုရှားတရုတ်နဲ့အီရန်နိုင်ငံကသူတို့ပိုးပြီးတော့အားကောင်းလာအောင်တူနဲ့တူကူညီတာမျိုးဖြစ်လာနိုင်တယ်လို့လည်းပြောဆိုသွားပါရယ
်အီရန်မှာရဲဖမ်းထားစဉ်တည်ဆုံမှုတွေဟာအီရန်အာဏာပိုင်တွေကြောင့်မဟုတ်ပဲမတော်တဆဒါမှမဟုတ်တခြားအကြောင်းတွေကြောင့်ဖြစ်တယ်ဆိုပြီးတေဆုံအသူတွေရဲ့မိဘဆွေမျိုးတွေကိုအတင်းကျပ်ထွက်ဆိုခိုင်းထားတဲ့ရာနဲ့ချီတဲ့ထွက်ဆိုချက်တွေကိုအတန်လှန့်ပေးခဲ့တယ်ဆိုပြီးအီရန်အစိုးရသတင်းဌာနကအရာရှိကြီး6ဦးကိုအမေရိကန်အစိုးရကဗိုလ်တဖူးနယ်မှာတန်ခတ်အရေးယူလိုက်ပါတယ်။အခုလိုအရမထွက်ဆိုချက်တွေအပေါ်မှာပဲအားထားလာအောင်အီရန်အစိုးရကလည်းစနစ်တကျလှုပ်ဆောင်တာဟာအီရန်နိုင်ငံသားတွေနဲ့နိုင်ငံတကာတိုင်းဝန်းကိုအမှန်တိုင်းထုတ်မပြောဘူးဆိုတာပြနေတယ်လို့အမေရိကန်ဗန်နိုင်ဝင်ကြီးဌာနအကြံဖက်ဝါဒနဲ့ဆက်နွယ်နေတဲ့ငွေကြေးဆိုင်ရာထောက်လှမ်းရေးဌာနအကြီးအကဲ Brian Nelson ကပြောပါတယ်။ဒါအပြင်အီရန်အရာရှိတွေနဲ့အစိုးရဌာနတွေအနေနဲ့သူတို့ရဲ့လူခွင့်ရေးချုပ်ဖောက်မှုတွေဆန်ဆန်ဖြတ်တောက်မှုတွေအတွက်တာဝန်ခံတာဝန်ယူမှုရှိလာအောင်အမေရိကန်ဘက်ကဆက်လုပ်မယ်လို့လည်းပြောပါတယ်။အီရန်တန်လွတ်ဌာနကိုအမေရိကန်က2013ခုနှစ်ကအမိမဲဆင်းသွင်းထားတာပါ။အခုအရေးယူလိုက်တဲ့အီရန်အရာရှိ6ဦးထဲက2ဦးဟာအီရန်နိုင်ငံသားတွေစီကအရမထွက်ဆိုချက်တွေရအောင်စုံစမ်းမေးမြန်းခဲ့သူတွေဖြစ်တယ်လို့သူတို့ကလိုသလိုဖြတ်တောက်တီးဖြတ်ပြီးမှတရင်မှတ်တမ်းပုံစံနဲ့ပြန်လည်တင်ဆက်သူတွေဖြစ်ပါတယ်။အီရန်မှာစက်တင်ဘာလတုန်းကခေါင်းစည်းပွားဆင်းတဲ့တကြမချုပ်မှုနဲ့အဖမ်းခံရတဲ့အသက်22နှစ်အရွယ်အမျိုးသမီးလေးမာရှာအမီနီရဲဖမ်းထားစဉ်တေဆုံးရတဲ့နောက်ဆန္ဒပြပွဲတွေဖြစ်ပွားနေတဲ့နှစ်လကျော်ကာလအတွင်းဒါဇင်နဲ့ချီတေဆုံးခဲ့ရပါတယ်။ဒီဆန္ဒပြမှုတွေဟာပြည်ရင်းမှသာမကပြည်ပမှသာလုပ်နေကြတာဖြစ်ပြီးပြည်ရင်းကဆန္ဒပြပွဲတွေမှာတော့တရင်သမား60ကျော်ဖမ်းဆီးခံခဲ့ရပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုက်မီတာ190 kHz 1505ရောကနေပြီးတော့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ကြာတာပတင်းနဲ့မနေ့ခင်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အင်ဒိုနီးရှားနိုင်ငံမြောက်ဖက်ဆွန်းကအာချေးပြည်နယ်ကမ်းခြေတစ်ခုကိုရွှင်ကြားတရားကျော်တင်ဆောင်လာတဲ့တစ်သား14ဒဇင်ပုထူနေ့မှာဆက်ကပ်လာပါတယ်ရှပိုင်အတွင်ဒုတိယအတုပ်အဖြစ်ရောက်လာတဲ့ရိုဝင်ဂျာဒုက္ခသည်တွေကိုအာနာပိုင်တွင်နဲ့ညီနိုင်ကူညီပေးသွားမယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပြောပါတယ်ဒီဒုက္ခသည်တွေကိုအာချေးမြောက်ပိုင်းမှာကန့်ကွက်ခွင့်ပေးခဲ့တဲ့ဒေသအာဏာပိုင်တွေကိုအလွန်ကျေးဇူးတင်ကြောင်း UNHCR ကိုစားပထမဆုံးပြောချင်ပါတယ်သူတို့အတွက်ဘာဆက်လုပ်ပေးရမလဲဆိုတာဆက်ပြီးတော့ပူးပေါင်းဆောင်ရွက်သွားမှာပါလို့အာချေးဆိုင်ရာ UNHCR ကိုစလဲနူဒူဖာတီလူဘီစ်ကပြောပါတယ်အမျိုးသမီး36ဦးအမျိုးသား62ဦးနဲ့ကလေးငယ်22ဦးပါဝင်တဲ့ဆက်လေဟာပုတူးနယ်မှာနေမှာပဲ not အာချေးပြည်နယ် blue car တဘွိုင်းရွာကိုဆက်ကလာတာလို့ဒါဝန်တာရာဒေတာအရာရှိချုပ်ဆာဘီဟန်အာဒီကပြောပါရယ်ဒေတာအရာရှိတွေစီကညွန်ကြားချက်တွေရောက်လာတဲ့အချိန်ထိရွန်ဂျာရီကိုငါဖန်သမားတွေနားနေတဲ့ခမမာလက်တော်နေရာချထားတာပါအင်္ဂါနေ့တုန်းကလည်းပင်လေတဲ့တလကျော်မျောနေတဲ့ရွန်ဂျာတရားပါတဲ့ဆက်လေတစ်စင်းအာချေးမြောက်ပိုင်းကိုဆက်ရောက်လာခဲ့တာပါမြန်မာနိုင်ငံကနေမလေးရှားကိုဦးတည်ထွက်လာတဲ့ရွန်ဂျာရီအာချေးရေပိုင်နဲ့ထဲမှာတောင်းတင်ခဲ့တာဖြစ်ပါတယ်။2019ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုအတွင်းရခိုင်ပြည်နယ်မြောက်ပိုင်းကနေထောင်းတောင်းကြီးရဲ့ရွန်ဂျာရီဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုးလုံနေတာပါ။ဘင်္ဂလားဒေ့ရှ်ရုခသည်စခန်းကနေလည်းရွန်ဂျာရီပင်လယ်ကိုဖြတ်ပြီးတော့ရေကြီးရာမျက်နှာရာထွက်ပြေးလာနေတာပါ။ဆက်လီတွေနဲ့ထွက်ပြေးလာနေကြတဲ့ရွန်ဂျာရီဟာမကြာခဏသူတို့အဓိကဦးတည်လာကြတဲ့မလေးရှားနိုင်ငံကိုရောက်တဲ့အခါမှာလည်းအာနာပိုင်တွေရဲ့ထိန်းသိမ်းမှုနဲ့ရင်ဆိုင်ကြုံတွေ့နေရတာဖြစ်ပါတယ်။
တရုတ်နိုင်ငံမှာတော့ COVID ကရောဂါလုံးဝကင်းစင်ရေး Zero COVID မူဝါဒတင်းတင်းကြပ်ကြပ်ဆက်ပြီးကြံ့သုံးနေတဲ့အတွက်လူထုကြားမကျေနပ်မှုတွေရှိနေချိန်မှာပဲရ ယောဂကုသတူတယောက်ကိုတွေ့ခဲ့ရတဲ့ဘေဂျင်းတက္ကသိုလ်မှာဗုဒ္ဓဘုရားကအသွားအလာကန့်တက်လိုက်ပါတယ်။ကိုဗစ်ကူးစက်မှုတွေ့ရတဲ့ပင်မတက္ကသိုလ်ဝင်းကလည်းမလိုအပ်ဖဲနဲ့ကျောင်းသားတွေရောဝန်ထမ်းတွေပါအပြင်ထွက်ကုန်ကိုပိတ်လိုက်တာဖြစ်ပြီးတောက်ချာနေချင်းအွန်လိုင်းကနေတင်ကြားဖို့ကြေညာခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကျောင်းပရဝန်တစ်ခုဖြစ်တဲ့ဟီလ်ဒင်ရပ်ကွက်မှာတော့ဗုဒ္ဓဘုရားမှာကျောင်းသားတချို့ဝင်ထွက်နေတာတွေ့ရပါတယ်။ဘေဂျင်းမှာအခု24နာရီအတွင်းယောဂကုသခန်းသူ350ကျော်ရှိနေတာကြောင့်သက်ဆိုင်ရာနေရာတွေမှာအသုံးအလာကန့်တက်တာတွေကွန်တင်းလို့တိကျခွဲနေတာတွေလောက်ခိုင်းထားပါတယ်။တရုတ်တနင်္ဂနွေတိုင်းတာနဲ့ဆိုရင်တော့ပြီးခဲ့တဲ့သတင်းပတ်တုန်းကကူးဆက်သူက1800ကနေအခု2000အထိဖြစ်သွားတယ်လို့သတင်းတွေမှာဖော်ပြပါတယ်။ဒီနေ့အစောပိုင်းတုန်းကရှန်ဟိုင်းမှာကာယောဂါထိန်းချုပ်ရေးပြည်ပင်တားမြစ်မှုတွေလောက်ခဲ့တဲ့နောက်ကုန်စည်ကူးသမှုထိခိုက်ခဲ့ရတယ်လို့ဆန္ဒပြမှုတွေပါပေါ်ပေါက်တယ်လို့အဖြစ်မျိုးထပ်မတုံ့အောင်တရုတ်အစိုးရကနေကြိုးပမ်းနေတာဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာစစ်သွေးကြွရရဲ့တီးခြားတိုက်ခတ်မှုတစ်ခုကြောင့်လုံခြုံရေးတပ်သားရှိဦးထက်မင်းနဲ့တိုက်ဆုံခဲ့တယ်လို့အာနာဘိုင်းကပုတ်ထုံးနေမှာပြောပါတယ်။ခိုင်ဘာပတ်တွန်ခါဝါဒေတာလာကီမဝတ်အရက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကမင်းနဲ့အစောပိုင်းမှာတိုက်ခတ်ခံရတာဖြစ်ပြီးတော့ရဲတပ်ဖွဲ့ဝင်6ဦးတိုက်ဆုံခဲ့တာပါ။ပုံမှန်အတိုင်းကင်းလဲနေတဲ့ရဲတပ်ဖွဲ့တွေကိုတနတ်သမား၂ယောက်ကမတော်ဆိုင်ကယ်ပေါ်ကနေတရက်ဆက်ပစ်ခတ်ပြီးတော့ထွက်ပြေးလွတ်မြောက်သွားခဲ့တယ်လို့ရဲအရာရှိကပြောပါတယ်။ဒီတိုက်ခတ်မှုကိုတရဲဘော်ကြောင့်လည်းလို့ရဖြစ်သေးတာအာနာဘိုင်းကပြစ်တင်ရှုံချခဲ့ကြပြီးတော့တနတ်သမားတွေကိုလိုက်လံရှာဖွေနေတယ်လို့ပြောပါတယ်။ Twitter လူမှုဆက်မြန်နာမှာတင်ခဲ့တဲ့ဝန်ကြီးချုပ် Shahbaz Sharif ရဲ့ပုတ်ထုံးနဲ့ထုတ်ပြန်ကြေညာချက်ထဲမှာတော့အကြမ်းဖက်ဝါဒါဟာပါကစ္စတန်နိုင်ငံအတွက်အထင်ရှားဆုံးပြဿနာတစ်ခုဖြစ်ဆက်ရှိနေတယ်လို့လည်းပြောဆိုထားတယ်လို့ဒီပြစ်ခတ်တိုက်ခတ်မှုကိုလည်းပြစ်တင်ရှုံချထားတာပါ။ပါကစ္စတန်တာလီဘန်လို့လည်းသိကြတဲ့တရားမဝင် TTP အကြမ်းဖက်အုပ်စုကတော့ဒီတိုက်ခတ်မှုကိုသူတို့လက်ချက်ဖြင့်ပြောဆိုထားပါတယ်။တချိန်တည်းမှာပဲစစ်သွေးကြော်ရင်းနဲ့ညဖက်ပြစ်ခတ်မှုမှာစစ်သား၂ယောက်နဲ့အကြမ်းဖက်သမားတဦးတေဆုံးခဲ့ကြောင်းပါကစ္စတန်စစ်တပ်ကပြောပါတယ်။
အိုမန်ကန်လိုဒေတာမှာယူနန်တင်တမောဒစင်အတိုက်ခိုက်ခံရတာဟာအီရန်ရဲ့ drone ကြောင့်ဖြစ်နိုင်တယ်လို့အမေရိကန်ကဗိုလ်တပ်ဖွဲ့နေမှာပြောပါတယ်။ပြန်လည်သုံးသပ်မှုတွေနဲ့ရထားတဲ့အချက်တက်တွေအရဒီတိုက်ခိုက်မှုကအီရန်ရဲ့မောင်းသူမဲ့ drone သုံးတိုက်ခိုက်တာဖြစ်မယ်လို့ယုံကြည်ကြောင်းသမ္မတအင်ဗျူအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အဲ့ဒီမှာအင်ကန်နဲ့နှောင်းမန့်က drone တိုက်ခိုက်မှုကအရင်အီရန်လုံဆောင်နေကြပုံစံတွေနဲ့ကပ်ညီနေတဲ့အတွက်ဒါဟာအီရန်ကလုပ်တာလို့အစ္စရေးကလည်းပြောပါတယ်။ဒီ drone ဟာ Ukraine ကိုဝင်တိုက်နေတဲ့ Russia တုံးဖို့အတွက် Iran ကပေးပို့ခဲ့တဲ့ Iran လို့ Hisa Shahid 136 ဖြစ်ပြီးဒါဟာပြစ်မှတ်ကိုထိမှန်တာနဲ့ drone ပါပျက်စီးအောင်လုပ်ထားတဲ့အမျိုးအစားဖြစ်ကြောင်း Israel အရာရှိတွေကပြောပါတယ
်မြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ခင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အခုလက်ရှိထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းအခုထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထင်မှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမထုတ်လွှင့်ခင်မှာအရင်ဦးဆုံးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်မှာမြန်မာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးထိုးစစ်အတွင်းရာနဲ့ချီတဲ့နေအိမ်တွေမီးလောင်ကျွမ်းပြီးထောင်နဲ့ချီတဲ့ဒေသခံတွေမီးပေးတင့်နေတဲ့အကြောင်းအကူအညီပေးနေသူတွေကပြောပါတယ်နေအိမ်တွေမီးလောင်ကျွမ်းသွားတဲ့အတွက်ဒေသခံတွေအစားအသောက်အဝတ်ထည်မိုးကာစတဲ့အကူအညီတွေရေးပေါ်လိုအပ်နေပါတယ်မြောင်မြို့နယ်တွေကအချိန်နဲ့သတင်းပေးပို့ချက်ကိုတော့ကိုရဲမွန်တင်ပြมาဖြစ်ပါတယ်ဗျာ
နိုဝင်ဘာလ9ရက်ကစပြီးစကိုင်းတိုင်းမြောင်မြို့နယ်တွေကိုမြန်မာစစ်တပ်ကနေမြေရှင်းလင်းရေးထိုးစစ်ဆင်ခဲ့တာပါဆယ်ရက်အတွင်းမှာကျေးရွာဆယ်ရွာနီးပါးကရာနဲ့ချီတဲ့နေအိမ်တွေမီးလောင်ပျက်စီးခဲ့တယ်လို့ဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါရယ်မီးပေးတင့်ဒေသခံစစ်ဘေးရှောင်တပေါင်းနီးပါးဟာအစားအစာအဝတ်အထည်အကူအညီတွေလိုအပ်နေတဲ့အကြောင်းစစ်ဘေးရှောင်တွေကိုအကူအညီပေးနေတယ်လို့သူကအခုလိုပြောပါရယ
်ကျေးရွာပေါင်းဆိုရင်ဆယ်ရွာလောက်ရှိပြီ900ဆယ်ရွာလောက်ရှိမီးပေးတင့်ပြည်သူတွေရောစစ်ဘေးရှောင်ပြည်သူတွေရောအားလုံးပေါင်းဆိုရင်900လောက်ရှိပြီးတော့ဟိုဘာမှမယူနိုင်ဘူးလေအဲ့ဒီအချိန်မှာမီးချို့သွားတဲ့အတွက်ဆောင်းလွင်းအတွက်လည်းကျွန်တော်တို့ကဟိုအဝတ်ထည်တွေပဲလေဘာမှမရှိတော့လေဆောင်းချင်အောင်ကောင်းဝအစဟိုဒီမိုးကာအစလိုတယ်ပေါ့ဗျာအကုန်လုံးအဲလိုအပ်တင်ရပေါ့ဘာဆိုဘာမှမရှိတော့ဘဲနဲ့မိလောင်ရင်ဖြစ်သွားတာဟုတ
်ဒီဒေတာတွေမှာ PDF လက်နက်ကင်အဖွဲ့တွေခြေကုပ်ယူပြီးအကြမ်းဖက်လို့ရတွေကျူးလွန်နေတယ်လို့စစ်တပ်ကစွပ်စွဲထားပါတယ်အော်တိုဘာလ12ရက်ကမီးရှို့ခံခဲ့ရတဲ့ပရိမကျေးရွာကရွာသားသူကတော့သူတို့ရွာမှာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားတာမရှိဘဲမီးရှို့ခံခဲ့ရတယ်လို့ပြောပါတယ်
ပထမတချီရနှိုင်းလောက်တပါပါလားဗျခုကအင်ဂျီ240နဲ့နှစ်အိမ်ဗျတိုက်ပွဲမဖြစ်ဘူးကျွန်တော်တို့ဒီမှာတိုက်ပွဲဖြစ်เสียရလဲမရှိဘူးဗျစစ်ကြောင်းဝင်လာပြီးရှို့တော့လာအဲ့ရှို့တဲ့စစ်ကြောင်းကဟိုဘက်တောင်းနေကျွန်းထဲမှာနနုံးငိုင်းတို့မြစ်တာတို့ရှိတဲ့ချောင်းတို့ရှို့ပြီးမှ ခုလ12ရက်နေ့ကိုနိုမ12ရက်နေ့ကိုလာဆိုတာဗျာကျော်ကုန်သွားပြီဗျာဒါပဲအကုန်ကုန်သွားပြီဗျာဘာမှမပါဘူးမစိုးတဲ့ကိုတစ်ခုနဲ့ပဲထွက်ပြေးကြတာတန်တာတွေကတော့ဆုံးရှုံးမှုတွေအများကြီ
းမီးလောင်ကျွမ်းခဲ့တဲ့အင်ဂျီအရေအတွက်နဲ့ပတ်သက်လို့တီးကြအတိပြုချက်တော့မရရှိသေးပါဘူးပရိမကျေးရွာအပြင်နန်းဝင်ကိုင်းမြစ်သာရွှေတချောင်းစတဲ့ကျေးရွာတွေဟာတရွာကိုနေအိမ်တရာနီးပါးမီးရှို့ခံနိုင်ရတယ်လို့ဒေသခံရွာသားတွေကပြောပါတယ်မီးရှို့ခံရတဲ့ရွာတွေကစစ်ဘေးရှောင်တွေဟာဘေးလွတ်ရာတောတောင်တွေနဲ့ဖုံးရင်းကျောင်းတွေမှာခိုလုံနေထိုင်ရပါတယ်ရွာတွေမီးရှို့ခံရတာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးမြန်မာစစ်တပ်ဟာအရက်သားနေအိမ်တွေကိုမီးရှို့တာမရှိကြောင်းစစ်ကောင်စီဘက်ကညှင်းဆိုထားပါတယ်ဒါပေမဲ့ကျေးရွာတွေမှာနေအိမ်တွေမီးရှို့ခံရတဲ့တရင်တွေကတော့စကိုင်းတိုင်းနဲ့မကွေးတိုင်းအတွင်းမှာမကြာခဏထွက်ပေါ်နေပါတယ်ခင်ဗျာ
။ကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။မြန်မာပြည်တွင်းကမြန်မာလူငယ်တွေဒီပြည်ပကိုထွက်ခွာပြီးတော့အလုလုနေကြတဲ့အကြောင်းမပြောပြခင်ပါ။ဒီရခိုင်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်ကြောက်တော်မြို့နယ်တစ်ခုမှာဒီတရက်ထဲမှာတင်လက်နက်ကြီးတွေကြားရောက်ပေါက်ကွဲတာကြောင့်ဒေသခံအရသာ73ဦးသေဆုံးရပြီးအနည်းဆုံး15ဦးထက်မနည်းတန်းရာရရှိခဲ့ပါတယ်ဒီလိုလက်နဲ့ကြီးကြီးကြားခဲ့တဲ့နေရာတွေမှာဗားတိုက်ပွဲမှာဖြစ်ပွားတာမရှိဘဲမြမစစ်တပ်ဘက်ကပြစ်ခတ်တာဖြစ်တယ်လို့ရခိုင်တပ်မတော် AA ဘက်ကပြောဆိုပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးမောင်တော်ကြောက်တော်အခြေအနေနဲ့ပတ်သက်လို့မတ်စုမွန်ကတင်ပြထားပါတယ်ဗျာ
စစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ကဘူးသီးတောင်မြို့နယ်မောင်တော်မြို့နယ်အပါအဝင်မြို့နယ်တော်တော်များများမှာကုန်းလန်းရေလန်းတွေကိုစစ်တပ်ကနေပိတ်ထားသလိုကုန်းစီတည်ယူခွင့်မှာတားမြစ်ခံထားရပါတယ်။ဒီလိုမျိုးလန်းတွေပိတ်ထားတာ3လကျော်သွားပြီမို့ဘူးသီးတောင်မြို့နယ်နဲ့မောင်တော်မြို့နယ်မှာဒေသခံပြည်သူတွေစားဝတ်နေရေးအခက်တွေ့နေကြတယ်လို့မောင်တော်ဒေသခံအမျိုးသမီးတူကပြောပြပါဗျ
။ဘူးရောင်မောင်တော်ဆိုအခုကလန်းတွေအားလည်းပိတ်ထားတယ်ပြည်ရှင်စစ်တပ်ဖက်တွေကလည်းကုန်းလန်းတွေပိတ်ထားတယ်ဆိုတော့ကုန်းစင်းတို့ရဲ့အရင်ကဆိုလို့ရှိရင်စီတွေဆိုလို့ရှိရင်ဘက်စီတွေဆိုလို့ရှိရင်ပေါ့နော်။နှစ်ထောင်ကျော်ရှိတဲ့ဟာတွေမှာဆိုလို့ရှိရင်အခုဆိုလို့ရှိရင်လက်စီတလီတာကို5000အဲ့လိုမျိုးလေအစီစီးတွေဆိုလို့ရှိရင်အရင်တုန်းကဆိုလို့ရှိရင်စီတလီတာမှ2500 2000အခုဆိုလို့ရှိရင်စီတလီတာ8500 8000အဲ့လိုပေါ့နော်အရင်ကဆိုလို့ရှိရင်ကြက်တွင်တပိတ်တာကိုဆိုလို့ရှိရင်ဝယ်စားရတာအာ3500 4000နေဆုံးပေါ့နော်အခုဆိုလို့ရှိရင်ကြက်တွင်တပိတ်တာကဘယ်လောက်ကြာလဲဆိုတော့1000 2000အဲ့လောက်ကြာရပေါ့နော်ဟုတ်
ပြီးခဲ့တဲ့ရပိုင်နှုန်းကလည်းပုံနှကျွန်းမြို့နယ်အထက်စစ်တွေရန်ကုန်ကားလမ်းမမှာမြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒီကနေ့အထိလမ်းတွေပိတ်ထားပါတယ်။အခုလိုမျိုးကုန်းလမ်းတွေပိတ်ထားတဲ့အတွက်ရန်ကုန်နဲ့တခြားတိုင်းပြည်နယ်တွေကနေလာတဲ့ကုန်တင်ကားတွေဟာပုံနှကျွန်းမြို့နယ်မှာပိတ်မိနေပါတယ်။ပြည်ပပုတ်ကုန်တွေကိုအဓိကထားပြီးတော့စားသုံးနေရတဲ့ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာတော့အခြေခံစားတောက်ကုန်တွေကဈေးနှစ်ဆမြင့်သွားတယ်လို့စစ်တွေဒေသခံတွေကပြောပါတယ်။စစ်တွေဒေသခံတူဦးဖြစ်တဲ့မက်ခင်ခင်တန်းကကုံစင်းတို့အခြေအနေအခုလိုပြောပြပါတယ
်။တခြားဒီအင်တီဟင်းရတဲ့အကုံလုံးအမျိုးစေးတက်သွားတယ်။ရင်းကဆိုရင်900ဟိုးဆိုရင်အိမ်မှာလူ300လောက်ကတစ်နေ့စားစားရတယ်ပေါ့။အခုကကျတော့1000ပို့ဝေမှတစ်ဆက်စားစားရတဲ့အရှိနေမျိုးအဲ့လိုမျိုးဖြစ်သွားပါလိမ့်ရှင်။အာဒီတိုက်ပွဲဖြစ်နေတဲ့နေ့ကဆိုရင်အမျိုးမျိုးစည်းစိမ်နေပါတယ်။ဈေးကမရှိတော့ဘူး။ရှိတဲ့ဟာလည်း1000ပို့ဆိုရင်ခုနလုံးစလုံးအဲ့လောက်ပဲရတယ်ဆိုတော့အရှိနေရောရှိခဲ့ပေါ့နော်။
အခုလိုမျိုးရခိုင်ပြည်နယ်မှာလမ်းတွေပိတ်ထားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်ပြောဆိုတာမရှိသေးပါဘူးဒေသခံတွေဘက်ကတော့အချိန်ကြာမြင့်လာတာနဲ့အမျှပြည်သူလူထုရဲ့စားဝတ်နေရေးနဲ့ကျန်းမာရေးဆောင်ရှောက်မှုတွေအတွက်အခက်အခဲတွေတိုးလာတယ်လို့ပြောပါတယ
်လမ်းပိတ်ထားတာပေါ့နော်အပြစ်မဆိုလိုပါဘူးအောက်ပါရစစ်ဖြစ်တဲ့ဆိုတော့ပြည်သူလူထုရဲ့အတွက်ဟိုဟာဖြစ်မယ်ပါလို့ပြောမှာအာ NDA ရှိလာမယ်သူတို့အတွက်အဲကြောင့်မို့လမ်းတွေပိတ်ထားတယ်ဒါပေမဲ့လို့လဲတောင်းဝင်နေရေးချမ်းမာရေးနဲ့ပတ်သက်လို့ရှိရင်တော့ပေါ့နော်နည်းနည်းအာလမ်းဖွင့်စီစဉ်တယ်ပေါ့နော် main key တွေမသွားရဘူးအဲလိုမျိုးရောက်ချားလေးတွေအာအရေးကြီးတဲ့ပုံစံပေါ့နော်အဲလိုမျိုးသွားရဖို့အတွက်တလတစ်ချိန်တောင်းပေါ့ခုနှစ်ရက်တစ်ဖက်တစ်ချိန်ပေါ့နော်အဲလိုမျိုးတရွာကဘယ်လောက်သွားလို့ရလဲအဲလိုမျိုးဟာတွေစူးစင်တယ်ပေါ့ဟုတ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေသလိုတိုက်ပွဲတွင်းမှာလည်းမကြာခဏဆိုသလိုအရသာပြည်သူတွေထိခိုက်သေးဆုံးဒဏ်ရာရတာတွေတိုးလာနေပါတယ်။တိုက်ပွဲဖြစ်ပွားတဲ့နေရာမှာတော့ထောင်နဲ့ချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးစစ်ဘေးရှောင်ပြည်သူဒုက္ခသည်တွေဟာလည်းပိုပြီးတော့တိုးလာနေပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာပါခင်ဗျာ။သတင်းတွေကတော့စိတ်ချမ်းမြေ့ပွေရာမရှိတဲ့သတင်းတွေပါပဲခင်ဗျာ ဒီမလေးရှားကရွေးကောက်ပွဲအခြေအနေကိုမတင်ပြခင်မှာမြန်မာပြည်တွင်းကလူငယ်တွေဘယ်ကိုဦးတည်နေသလဲဆိုတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်။အခုနှစ်ပိုင်းနေအတွင်းမြန်မာလူငယ်တွေဟာပြည်ပမှာအလုလုဖို့အလုံးရင်းလိုက်ထွက်ခွာနေကြပါတယ်။နေပဲအသီးသီးမှာအလုလုကန်နေတဲ့လူငယ်တွေငွေကြေးချင်းဟာပြီးဒါမှမဟုတ်အင်ချမ်းမြေတွေကိုရောင်းချပြီးတော့ဒီပြည်ရင်းကိုစွန့်ခွာပြည်ပကိုထွက်ပြီးတော့အလုလုဖို့ဖြစ်လာပါတယ်။လည်းငင်းဆိုင်နေရတဲ့စီးပွားရေးပြဿနာတွေကိုပြပမှာရရအလုတ်လုတ်ပြီးဖြေရှင်းမှုစ조사နေကြတာလည်းဖြစ်ပါတယ်အခက်ခဲတွေကြားကနေလူငယ်တွေပြပထွက်ခွာနေရတဲ့အခြေအနေကြောင်းရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုဝင်းခန့်မောင်ကပြောပြမှာဖြစ်ပါတယ်ဗျာ
စီးပွားရေးကြာဆင်းပြီးအလုတ်ကန်ခွင်လန်းတစ်တွေမရှိတာစိုက်ပျိုးရေးလုပ်ငန်းကြာဆင်းလာတာကုန်စည်နှုန်းတွေကြီးမြင့်လာတာကြောင့်မြန်မာပြည်တွင်းကလူငယ်လူလတ်ပိုင်းတွေအိမ်နီးချင်းနိုင်ငံတွေစီအလုံးရင်းနဲ့ထွက်ခွာနေကြပါတယ်မြေယာပါဝင်ပိုင်ဆိုင်သမျှထုတ်ကြောင်းတချို့လည်းချင်းငှားပြီးပြပထွက်နိုင်ဖို့စ조사လာပါတယ်။စဘာဆိုင်အေကမြားတဲ့ဘကိုးတိုင်းကလယ်သမားတို့ကသူ့နယ်တဝိုက်ကအခြေအနေကိုအခုလိုပြောပြပါဗျာ။
အဲ့ဒီနေရာအတိမ်မပြေတော့ဒီမျိုးဘိုးမျိုးစာဆောင်းရက်ကကျွန်တော်စပားတွေရေးချွေရချေရတယ်ဒေက900လောက်ပေါက်တယ်။ဆောင်းရက်ခါကြတော့လေကျွန်တော်တို့ကားနဲ့ကိုရတယ်ကျွန်တော်တို့ကားနဲ့ပန်းထိုးတာလည်းရှိတယ်။ကားကလည်း400လောက်တော့ပေါက်တယ်။ဒါကဒေရအဲ့လိုအေက30နောက်ပဲအလောက်ရှိတဲ့လူတွေတော့ပဲတောက်ခံရတာကျွန်တဲ့လူတွေကတော့ဘန်ကောက်ရောက်သွားတာများတယ်ဒေရီရောင်းပြီးတော့မလေးရှားနဲ့ဘန်ကောက်ကတော့အများဆုံးပေါ့အခြားနိုင်ငံတွေကတော့ကျွန်တော်တို့တောင်ပြည်တွေကဇမားတွေကတော့တော်မြင့်လူမတော်နိုင်ကြဘူးဒါဒီဘန်ကောက်တောင်ကောက်လန်းတွေကကိုးသွားတဲ့လူတွေသွားနေရတာ
စက်မှုဇုံတွေကလုပ်ငန်းတွေမှာအလုပ်သမားအများပြလှုပ်လှုပ်ကင်နေကြရဲဆိုပေမဲ့လာသာနဲ့ကုံစင်းလုံးမကြီးမျှတာကြောင့်လက်ရှိလှုပ်သမားတွေကပါပြပထွက်ဖို့စဉ်းစားလာပါတယ်ရန်ကုန်စက်မှုဇုံတွေကအခြေခံအလုပ်သမားတက်မကတစ်ခုရဲ့ကိုယ်စလဲတူကအခုလိုပြောပါတယ
်။ငါတို့ကောင်းဝင်ချင်ပါတော့သူတို့ဒီဆောင်ဆက်ဖို့တော့တို့ကကျန်တော့ကျန်စီကြရတယ်။လောလောဆယ်ရောတင်နန်းနေကြတာလို့သူကြီးကတာလို့ပါလို့တော့လုပ်နေကြရတယ်။အကုန်လုံးကတော့နိုင်ငံသားတို့ချက်ချင်းနေရနဲ့ဆက်ဆက်နေလူတွေပဲတော့ညီမလေးကြားမိတယ်ပေါ့နော်
။အလုပ်လိုအပ်ချက်နဲ့အလုပ်ပေးနိုင်မှုကကွာဟာချက်ရှိနေသေးတော့ပြပထွက်ခွာနှုန်းကများအောင်မယ်လို့ရွှေပြောင်းတို့ကပညာပေးစင်တာFED ရဲ့တာဝန်ခံသူဖြစ်တဲ့ဦးမိုးဝေက VOE ကိုပြောပါရယ်လက်လန်းမီတဲ့အလုတ်ကင်ခွင်လန်းတွေဖန်တီးပေးနိုင်မှပြပထွက်ခွာတဲ့နှုံကထက်ဝက်လောက်ကျသွားနိုင်တယ်လို့ဆိုပါရယ်နေပဲတီတီကကျွမ်းကျင်လုပ်သားတွေဆုံရှုံပြီးပြပကိုထွက်ခွာနေတဲ့အတွက်အုံနောက်ရိုးစီးမှုပြဿနာနဲ့ရေရှည်မှာအခက်အခဲဖြစ်နိုင်တယ်လို့စိုးရင်စရာလို့လည်းတချို့ကျွမ်းကျင်သူတွေကထောက်ပြကြပါရယ်တစ်ချိန်တည်းမှာပဲတစ်ဖက်နိုင်ငံရဲ့ဥပဒေနဲ့ရသင့်ရထိုက်တဲ့အခွင့်အလမ်းကိုပေးဆက်ရမယ့်အခြေအနေတွေဒါတွေကိုမချင့်ချိန်တဲ့အတွက်မလိုလားတဲ့ပြဿနာတွေလူကုန်ကူးမှုတွေကြီးထွားလာတယ်လို့သူကပြောပါတယ
်ကျွန်တော်လက်ရှိအခြေအနေမှာဆိုရင်မင်းလေးရရလဲပါတယ်နောက်ကိုယ်ကလုတ်တိုင်းမှခံပြီးသိနေတဲ့အနေနဲ့လည်းပါတယ်ပြီးလို့ရှိကုန်ဟိုချက်ကုန်သူတို့ရဲ့ဒီကွက်ကကျွန်တော်မှာပျောက်ဖို့ဆန်းစီသမားဆွဲတဲ့နေရာမှာဒီကွက်ကကျွန်တော်မှာဒီကွက်ပြင့်နေတယ်ဆိုတော့သူတို့ကမလုတ်လက်ရှိလုံနေတဲ့လုတ်တွေကမလုတ်ပဲနဲ့သူတို့ကသွားကြတာများဒါကြောင့်မလို့ဒီကျွန်တော်ဒီလူသမားလေးရဲ့ဒုဗီယာနိုင်ငံရဲ့ဒီလူသားချင်းကြီးဖြစ်တယ်ဒီရင်းမြစ်ကိုကျွန်တော်ကပြည်ပချက်ချမသုံးချမယ်ဒီပြည်ပချက်ချမခိုက်တွဲမယ်ဒီရတော့ကျွန်တော်ရဲ့လူသမားလေးဒီရင်းမြစ်အုပ်တွေကိုတော့သွားလိုက်လဲလိုက်ဆမ်းမိလိုက်နဲ့အဲ့ဒီမျိုးတွေကသံပြားလဲနေအောင်ပါဘောနော
်ကိုဗစ်ကရောဂါမတိုင်ခင်ပြည်တွင်းကိုပြန်ဝင်လာကြတဲ့မြန်မာအလုပ်သမားအများပြအခုဆိုရင်ပြည်ပကို80ရာခိုင်နှုန်းလောက်ပြန်ထွက်သွားကြတယ်လို့တချို့ခန့်မှန်းထားပါတယ်အဲ့ဒီမှာနေပဲတီတီကကျွမ်းကျင်လှုပ်သားတွေလည်းပါနေတာပါအပြည်ပြည်ဆိုင်ရာလှုပ်သမားရေးရာဖွဲ့ ILO ရဲ့အခုနှစ်ပထမနှစ်ဝက်အစည်းအဝေးခန်းစာမှာတော့မြန်မာနိုင်ငံဟာစစ်အာဏာသိမ်းပြီး18လအတွင်းမှာအလုတ်ကင်ဆုံးရှုံးမှုတွေစိုးစိုးဝါးဝါကြုံတွေ့နေရတယ်လို့ရေးသားထားပါတယ်မြန်မာလှုပ်သမားရေးရာဌာနရဲ့အချက်အလက်အရဆိုရင်2022မေလ10ရက်နောက်ပိုင်းထိုင်းမှာတရားဝင်လှုပ်သွားလုပ်တဲ့မြန်မာလှုပ်သမား9000နီးပါးရှိပါတယ်တရားဝင်လှုပ်သွားလုပ်သူတွေလည်းဒီပမာဏလောက်ရှိမယ်လို့ခန့်မှန်းထားကြပါတယ်မလေးရှားကိုလည်းလုံသမားစာချုပ်နဲ့ဆေလွတ်နေတယ်လို့မြန်မာလုံသမားရေးရာဌာနကတာဝန်ရှိသူတူက VOA ကိုပြောပါရယ်ငွေကြေးအသင့်အသင့်တက်နိုင်သူတွေကတော့ဂျပန်ကိုရီးယားကိုအလုပ်တင်ဗီဇာနဲ့သွားကြပါရယ်စင်ကူသွားတဲ့လူတွေလည်းရှိပြီးဘရူနိုင်းနိုင်ငံကလည်းမြန်မာလုံသားတောင်းနဲ့ချီခေါ်ယူဖို့စိတ်ဝင်စားနေတယ်လို့ပြည်တွင်းလုံခြုံရေးအေဂျင်စီတွေကပြောပါရယ်ဒူဘိုင်းမှာမြန်မာအမျိုးသမီးအမြောက်အများလူကုန်ကူးခံရတဲ့တဲ့ရင်တွေမကြသေးငယ်ကထွက်ပေါ်ပြီးတဲ့နောက်ပိုင်းပြပထွက်အလုပ်လုပ်သူတွေရဲ့အရေးဟာတိဒါဆောင်ကြည့်ရမယ့်ကိစ္စတခုဖြစ်လာပြီလို့လောက်သမားရေးရာအဖွဲ့တွေကပြောဆိုနေကြပါတယ်ခင်ဗျာ
ကိုဝင်းခမောင်ဖြစ်ပါတယ်ဗျာအခုတခါဒီနိုင်ငံတကာသတင်းလွှာတပုတ်ကိုလည်းပြောပြခြင်းပါတယ်နိုဝင်ဘာ19ရက်နေ့မှာမလေးရှားမဲဆန္ဒရှင်တွေမဲယုံကိုသွားပြီးမဲထဲကြတော့မှာဖြစ်ပါတယ် နှစ်နဲ့ချီပြီးနိုင်ငံရေးမတည်ငြိမ်မှုဖြစ်နေတဲ့မလေးရှားမှာအကျိတ်နဲ့ရှင်ပြိုင်ရမယ့်ရွေးကောက်ပွဲလည်းဖြစ်ပါတယ်။ Dave Gronet Boone ပြောပြတဲ့ဒီသတင်းကိုတော့မတ်တင်ဂီထိုက်ကပြောပြမှာပါဗျာ
။မလေးရှားနိုင်ငံတော်မှာရွေးကောက်ပွဲဝင်မဲ့သူတွေနဲ့နိုင်ငံရေးပါတီတွေမဲဆွယ်နေကြပါတယ်။စီယုံလှုပ်ရှားမှုတွေကနေစကားဝိုင်းဆွေးနွေးပွဲတွေအထိရွေးကောက်ပွဲနှီးလာပြီးဆိုရကတိတ်ပြီးတိတာထင်ရှားပေမဲ့မဲတွေရေးတွက်ပြီးခါစားမှာတော့ပြက်ပြက်သားသားအနိုင်ရသူထွက်ပေါ်လာဖို့မသေးကြဘူးလို့ Boa Group Asia က Hike Rosnan တို့လိုအကဲကတ်တွေကသုံးသပ်ကြပါတယ်
။ A very potential scenario
ရွေးကောက်ပွဲကနေထွက်ပေါ်လာနိုင်ခြေများတဲ့ရာလတ်မျိုးကတော့ညွန်ပေါင်းအဖွဲ့တစ်ခုချင်းစီကအစိုးရဖွင့်နိုင်လို့တဲ့အမတ်နေရာအလုံးလောင်းမရှိတဲ့လှည့်တော်တည့်ရမျိုးဖြစ်လာနိုင်ပါတယ်။ပြီးစီကစားမှာတော့ဒီညွန်ပေါင်းအဖွဲ့တွေကညွန်ပေါင်းတစ်ခုဖွင့်နိုင်ရေးအတွက်စူးစားပြီးအပေးအယူလုပ်ညှိနှိုင်းကြပါလိမ့်မယ
်မလေးရှားသုတေသနဌာနမာရီကာစင်တာဖော်အိုပနီယန်ရီဆာချ်ကညွှန်ကြားရမှုအီဘရာဟင်ရှာဖင်ကအခုလိုရွေးကောက်ပွဲမျိုးမကြုံဘူးလို့ပြောပါတယ်အဓိကညွန်ပေါင်းသုံးဖွဲ့လုံးမှာလူအများကြီးမူဝါဒတွေချမှတ်ထားပေမဲ့လေတဖွဲ့ချင်းစီရဲ့ချင်းကပ်ပုံတွေကတော့ကွဲပြားတယ်လို့သူကပြောပါတယ
် The oldest party Barisan National or National
Front တတန်းအရင်ဆုံးပါတီဖြစ်တဲ့ Barisan National ဒါမှမဟုတ် National Front ဟာဆိုရင်တိုင်းရင်းမလေးလူထုအရေးကိုပံ့ပိုးတဲ့ Conservative အမျိုးသားရေးအယူဆကိုကင်ဆယ်ထားပါတယ်ဒုတိယညွန်ပေါင်းကတော့ Barikatan National ဒါမှမဟုတ် National Alliance ဖြစ်ပါတယ် Barisan National ညွန်ပေါင်းကနေခွဲထွက်လာတဲ့ပါတီနဲ့Malaysian Islamic Party တို့အသစ်ဖွဲ့တဲ့ညွန်ပေါင်းလည်းဖြစ်ပါတယ်တတိယမြောက်ညွန်ပေါင်းကတော့အစင်အလာအတိုက်ခံညွန်ပေါင်းဖြစ်တဲ့ Pakatan Harapan ဖြစ်ပါတယ်ဒီညွန်ပေါင်းအဖွဲ့ကတော့ Social Democrat ဘက်ကိုရင်းနာကြောက်အနှဲငယ်လက်ဝဲရင်းဖြစ်ပြီးသူ့သဘောထားကလူမျိုးစုဖြစ်တာကြောက်လူမျိုးစုတစ်ခုချင်းစီရဲ့ထောက်ခံမှုတော့မရပေမဲ့မလေးရှားကလူနည်းစုတွေကအခိုင်အမာထောက်ခံထားကြပါတယ်
2018ခုနှစ်အတွင်းမှာတော့အတိုက်ခံမဟာမိတ်ကအထွေထွေရွေးကောက်ပွဲမှာပထမဆုံးအကြိမ်အနိုင်ရခဲ့ပြီးဒါဆိုရင်ဗြိတိန်ထံကလွတ်လပ်ရေးရခဲ့တဲ့1958ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်အနိုင်ရတာဖြစ်ပါတယ်။ဒါပေမဲ့နှစ်နှစ်အကြာမှာတော့ပါတီတွေနှုတ်ထွက်တာကြောင့်မဟာမိတ်ပြိုကွဲခဲ့ပါတယ်။ပြီးခဲ့တဲ့5နှစ်တာအတွင်းမလေးရှားမှာဝန်ကြီးချုပ်4ဦးရှိခဲ့ပါတယ်။2018ခုနှစ်မှာရာထူးသက်တမ်းကုန်ခဲ့တဲ့နာဂျစ်ရာဇက်ကတော့ဒေါ်လာတန်းထောင်ချီအလွဲသုံးစားအရှုပ်တော်ပုံနဲ့ဆက်ဆက်တဲ့ဆွဲခြင်းနဲ့2020ပြည်နှစ်မှာပြစ်ဒဏ်ချမှတ်ခံရပြီးနောက်ထောင်ဒဏ်12နှစ်ကြာခံနေရပါတယ်။ကပေးယောဂါကြောင့်ထိခိုက်ရတဲ့စီးပွားရေးပြန်လည်တိဆောက်ဖို့ကြိုးစားနေတဲ့မလေးရှားမှာငွေကြေးဖောင်းပွားမှုနဲ့လက်ရှိကြုံတွေ့နေရပါတယ်။ Marika Center for Opinion Research ကIbrahim Safin ကအခုလိုပြောပါတယ
် The most important thing
လောကလာလာကတိုးမလာတာကြောင့်မင်းဆန္ဒရှင်အများစုအတွက်အရေးကြီးဆုံးအာယုံစိုက်တဲ့ကိစ္စကနေထိုင်မှုစေးအရေးပဲဖြစ်ပါတယ်ဒုတိယကိစ္စကတော့အုပ်ချုပ်ရေးဖြစ်ပါတယ်အစိုးရရဲ့ပွင့်လင်းမြင့်တာမှုနဲ့အဂရိလိုက်စားမှုအရေးလည်းဖြစ်ပါတယ်တတိယအချက်ကတော့နိုင်ငံရေးမရေရာမတည်ကြတဲ့အချိန်မှာနိုင်ငံကိုဘယ်သူအုပ်ချုပ်မလဲဆိုတဲ့အချက်ပဲဖြစ်ပါတယ်
ရွေးကောက်ပွဲချင်ပါဖို့ရဲ့အနေငယ်ပဲလူတော်တဲ့အချင်းချင်းဘသူအသာရနိုင်တယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမှန်းဆလို့မရသေးပါဘူးရှင
်။မတ်တင်ဂီထိုက်ဖြစ်ပါရယ်ခင်ဗျာ။တော်ရရှင်နေအခုကြားနေရတာကတော့ VOE ရဲ့ကြာသာပရိနိမနက်ခင်းအစီအစဉ်တွေပဲဖြစ်ပါရယ်ခင်ဗျာ။ကျွန်တော်တို့ VOE ရထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဒီသတင်းတွေဟာလား TV ရုပ်သံအစီအစဉ်တွေဗီဒီယိုဖိုင်တွေကို burmese.voanews.com ဆိုတဲ့ internet စာမျက်နှာမှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာ။သိမကြခင်မှာပဲဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်လူထုနဲ့ကျန်းမာရေးတပတ်တွင်းအားကစားသတင်းအစီအစဉ်ကိုနားဆင်ရတော့မှာဖြစ်ပါတယ
်။ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူထုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါ။လူရုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Tancom 62 Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။အခုမှအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့မြန်မာပြည်တွင်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနူမီတာ3249လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်နားဆင်နိုင်တာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဒီဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်လူမှုနဲ့ကျန်းမာရေးအစီအစဉ်နောက်တစ်ခါနောက်ပိုင်းထုတ်လွှင့်မယ့်တပတ်တွင်းအားကစားသတင်းမှာတော့
ဒီကတ္တနိုင်ငံကတကယ်တော့ဒီလူအခွင့်အရေးနဲ့သဘောပေါက်ဝင်ချင်းအရေးတွေမှာနာမည်ပြည့်နေတာ။ဒါကြောင့်ဒီကတ္တမှာလုပ်တဲ့
2022ကမ္ဘာဖလားဝဲကျင်းပမဲ့ကတ္တနိုင်ငံရဲ့အခြေအနေတွေကိုတင်ပြထားတဲ့တပတ်တွင်းအားကစားသတင်းကိုနောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်ခင်ဗျာ။အခုရင်ဆုံးတော့လူလူနဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်။လူကိုခန္ဓာမှာအရွယ်နဲ့ကိုခန္ဓာအလေးချိန်အချိုးချတွက်ရင်ကျမ်းမာရေးအရာရှိတဲ့ကိုလေးချိန်အညွန်ကိန်းBMI ကိုထိန်းထားနိုင်ဖို့အရေးကြီးပါတယ်။စီးကြိုသွေးကြိုယောဂဖြစ်နေရင်လည်း BMI ပုံမှန်ဒီရှိအောင်ချဖို့လိုအပ်တယ်ဆိုတဲ့ကျန်းမာရေးကဏ္ဍမတန်းခင်မှာဦးကျော်စံသာရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ။အာဆီယံထိပ်သီးစည်းနွေးပွဲပြီးဆုံးသွားတဲ့ဒါနဲ့အတူအလဲကျဥက္ကဋ္ဌရာဒူးလဲကမ္ဘောဒီးယားစီကနေအင်ဒိုနီးရှားလက်ထဲရောက်လာတော့မှာဖြစ်ပါတယ်။ကိုယ်တိုင်လည်းဒီမိုကရေစီနိုင်ငံဖြစ်ပြီးအဖွဲ့ထဲမှာအင်အားအကြီးဆုံးဖြစ်တဲ့အင်ဒိုနီးရှားဦးဆောင်မှုအောက်ကအာဆီယံဟာမြန်မာပြည်သနာပြည်လဲရေးဘလောက်ထိဆောင်ရွက်နိုင်မှာပါလဲဒီအကြောင်းအနေနဲ့ပတ်သက်ပြီးမြန်မာရေးလီလာသုံးသက်သူဦးရဲထွန်းနဲ့ဦးကျော်စံသားတို့ဆွေးနွေးထားပါတယ်ခင်ဗျာ
ရရင်ခင်ဗျာအာဆီယံထိပ်သီးစည်းဝေးတော့ပြီးသွားပြီမြန်မာအရေးနဲ့ပတ်သက်ပြီးတော့ဘလောက်များသူတို့ဆက်လက်ပြီးဆောင်ရွက်လာနိုင်မလဲဆိုတဲ့အခြေအနေကိုအဓိကကျွန်တော်ဆွေးနွေးကြင်ပါတယ်ဆိုတော့ဦးရထွန်းသုံးသက်ပါဦးပနမနဲ့
တော်တော်လေးအခြေအနေဆွေးနွေးကြတယ်လို့ပြောတယ်ကမ္ဘောဒီးယားကတော့မြန်မာကိစ္စကိုဆွေးနွေးတဲ့အခါမှာအာဆီယံအသင်းကြီးမူလတည်ထောင်တော့ကပြည်ရင်းနဲ့မသွေးပြီဖို့လိုတယ်ပြည်ရင်းကိုဝင်မဆွဲဖို့နဲ့ချိန်ချောက်တာဖိအားပေးတာအကြက်ကင်တာမျိုးတွေမလုပ်ဖို့ဆိုတဲ့အချက်ကိုပေါ့နော်ထောက်ပြတာသိလိုက်ရတယ်အဲ့တော့နောက်ဆုံးချလိုက်တဲ့ဆုံးဖြတ်ချက်မှာကျတော့လေမူလကအတိုင်းပဲ 5.5 consensus ကိုခေါင်းတယ်ပေါ်ဖို့နဲ့အဲနောက်တစ်ခါဒါကိုပို့ပြီးတော့တိတိကျကျဖြစ်ဖို့အချိန်ဇယားသတ်မှတ်ပေးဖို့ပေါ့နော်ဘယ်နေ့ဘယ်ရက်နောက်ဆုံးအဲခေါင်းတယ်ပေါ်ရမယ်စသဖြင့်ပေါ့အဲ့လိုဟာမျိုးတွေကိုလည်းအသေးစိတ်ထုတ်ပြန်မယ်ဆိုတာမျိုးဆုံးဖြတ်သွားတာကိုသတိထားလိုက်မိပါတယ်အဲ့တော့ဟိုထပ်ပြီးတော့သူတို့ပြင်းထန်တဲ့ဖိအားတော့အော်မပေးနိုင်ဘူးပေါ့နော်တိတာထင်ရှားတဲ့ဖိအားတော့မပေးနိုင်ဘူးသို့တော့မြန်မာနိုင်ငံကသဘောတူထားတဲ့အချက်၅ချက်ကိုအကောင့်ထဲမပေါ်တဲ့အတွက်ကြောင့်သာဆိုပြီးတော့မြန်မာနိုင်ငံကိုတော့သူတို့အပြစ်ဖို့လိုက်တာပေါ့နော်ဒီစုရဲမှာတော့
မြန်မာပြည်သူတွေခြားနိုင်ငံတွေကမျှော်လင့်နေရတဲ့အာဆီယံကိုအားထားပြီးတော့ပေါ့လေအာဆီယံကပဲလှုပ်ပေးလိမ့်မယ်လို့လှုပ်နေတာဘာမှတော့ဆီကိုတိုးတက်မလာဘူးလို့ပြောမှာပေါ့ခင်ဗျာဒါပေမဲ့ NUG ကတော့သူတို့နဲ့ทีทวีซะซัมโบสราปาเรียมตรัวอกันตะในจูซวยลุပြောတာကြားပါတယ်ဆိုတော့ NUG ကိုသူတို့ကဘယ်လောက်ထိအလေးပြုထားလာမယ်လို့ခံမနိုင်ပါဘူးခင်ဗျာ
NUG ကညာနဲ့ပတ်သက်ပြီးတော့တတိထားပြီးจูซိုးတယ်သို့တော်လဲအာဆီယံအနေနဲ့က NUG ကိုလည်းအသိမှတ်ပြုပြီးတော့ဆက်ဆံဖို့တိုက်တွန်းထားတာကိုတတိထားလိုက်မိတယ်အဲ့တော့ဒီလိုနှစ်ဖက်ဆက်ဆံပြီးတော့ဆောင်ရွက်မှသာလင်5.5 consensus accountable ပေါ်မှာပိုထိရောက်မယ်လို့သူတို့ဘက်ကတော့ယုံကြည်တဲ့အကြောင်းပြောတာတွေးလဲရပါတယ်။အဲတစ်ဖက်ကကြတော့လည်းအာဆီယံအသင်းဝင်တချို့ကအဲ့ဒီလို NUG ကိုအသိမှတ်ပြုလိုက်လို့ရှိရင်ခုနစကစေဆိုးရကစိတ်ဆိုးမလားအဲသဘောမကျဖြစ်မလားအပြင်းထန်ကန့်ကွက်မလားအစသဖြင့်အဲ့ဒီလိုဆိုရင်ပူပါမှုမျိုးတွေလည်းရှိတယ်လို့သိရပါတယ်ဗျာ
။ဟုတ်ကဲ့ကျွန်တော်မြင်ချင်တာလည်းအဓိကအဲ့ဒါပဲဆိုတော့ NUG ကိုသူတို့ကအစီမပြူရဲဆိုတာဒါတေဝင်းအစွားဖြစ် recognize လုပ်တဲ့သဘောတော့မဟုတ်ဘူးပေါ့သူတို့လည်းဆက်ဆံပြီးတော့ပြန်လဲသိနေရေးစစ်စစ်ဆွေးနွေးအတွက်တွန်းဖို့ပါညာသူတို့ကြိုးပမ်းတာပဲယူရမယ်လို့ထင်ပါတယ်အဲ့ဒါကိုစစ်ကောင်စီဘက်ကဘယ်လိုသဘောထားမလဲတိုက်ရတင်းမှနေတယ်သူတို့ကပူပြီးတော့ပြက်ပြက်သားတင်းမှမသွားနိုင်ဘူးလားရော
မှန်ပါတယ်ဒါကြောင့်မလို့လဲ အာဆီယံအထူးကိုယ်စားလှယ်အနေနဲ့ကဒေါ်စန်းစုကြည်နဲ့တွေ့ဖို့ပဲတောင်းဆိုတာကိုတတိထားမိတယ် NUG နဲ့တွေ့ဖို့ဆွေးနွေးဖို့လိုတဲ့အကြောင်းနာဇကာကိုလာပြောတာတခါမှမရှိခဲ့ဘူးပေါ့နော်အဲ့တော့ဒေါ်စန်းစုကြည်နဲ့တွေ့ဖို့ရာဖို့ကိုတောင်းမှအခုကတိတ်ခက်ခဲနေတော့သူတို့လည်းတော်တော်စိတ်ပြတ်ပုံရပါတယ်အထူးသဖြင့်တော့ကမ္ဘောဒီးယားပေါ့နော်မျော်လင့်ချက်တော်တော်ကြီးမားမားထားတဲ့ကမ္ဘောဒီးယားကအခုဥက္ကဋ္ဌတာဝန်လည်းလွှဲပြောင်းရကနေပြီးအခုတည်းကလည်းဒေါ်စန်းစုကြည်နဲ့တောင်းတွေ့ခွင့်မရဘူးဆိုတဲ့အခါကျတော့တော်တော်ကိုစိတ်ပြတ်လက်ပြတ်ဖြစ်ပုံတော့ရှိပါတယ်ဗျာ
ဟုတ်ကဲ့ဒီမှာတော့အာဆီယံနဲ့တိုင်းမဆိုင်မနဲ့ဥယျာထွန်းပြောတဲ့အထက်မှာကျွန်တော်ဆက်ဆက်နေလို့တခုတော့မြင်ကြည့်ချင်ပါတယ်ဆိုဒေါ်စန်းစုကြည်နဲ့တွေ့ချင်းသည် NUG နဲ့တွေ့တာနဲ့သဘောတည်းဖြစ်နိုင်သလားဒေါ်စန်းစုကြည်နဲ့တွေ့ရုံနဲ့ပြဿနာပြေလည်သွားနိုင်သလား NUG ဟာအဲ့ဒီလမ်းကြောင်းအတိုင်းလိုက်ပြီးတော့ဆောင်ရွက်သွားနိုင်တယ်လို့ယတိပြပြောလို့ရပါမလားခင်ဗျာ
ဟုတ်ကဲ့ဟိုတနေ့က NUG ကထုတ်ပြန်လိုက်တဲ့ညညာချက်မှာကတော့အာဆီယံကိုဒီဒေါ်စန်းစုကြည်နဲ့တွေ့မှသာလေမြန်မာနိုင်ငံရဲ့အရေးကိစ္စတွေဖြေရှင်းဖို့အတွက်လမ်းစာရမယ်ဆိုတဲ့သဘောမျိုးကြိုက်တွန်းထားတာကိုကြားလိုက်ရပါတယ်ဗျ။အဲ့တော့အတိတ်ဘယ်ကတော့ဘာပဲဖြစ်ဖြစ်ဒေါ်စန်းစုကြည်နဲ့တွေ့ဆုံချွေးတွေ့ခွင့်ရရင်ဒေါ်စန်းစုကြည်ရှိရသဘောထားတစ်ခုသိရလို့ရှိရင်ဘာပဲဖြစ်ဖြစ်သူတို့ကလည်းလိုက်နာမယ်အနာခံမယ်ဆိုတဲ့သဘောမျိုးလို့ကျွန်တော်တော့ယူဆမိတယ်။နော်ဒါပေမဲ့ဒေါ်စန်းစုကြည်ကိုနိုင်ကလည်းဘာပြောဘူးတလဲဆိုတော့မကြသေးခင်လည်းထပ်ပြောထားတာကိုကျွန်တော်တို့သိထားမိတယ်။သူကသူ့ရဲ့သဘောထားကိုမပြောခင်မှာသူ့ရဲ့ပါတီအလုံးမှုကြောင့်အဖွဲ့နဲ့လွတ်လပ်စွာဆွေးနွေးတိုင်ပင်ခြင်းနဲ့ပေါ့နော်အဲ့လိုဆိုပြီးတော့ထပ်တရီပေးထားတာတရီထားလိုက်မိတယ်ဒါဆိုရင်တော့ဒီ NLD တို့ NUG တို့ကလည်းဒေါ်အောင်ဆန်းစုကြည်ရဲ့သဘောထားကိုသဘောမတူလက်မခံနိုင်စရာအကြောင်းမရှိဘူးပေါ့လေ
ဟုတ်တာပေါ့ဟုတ်တာပေါ့ဆိုတော့နောက်တစ်ခုကအခုအာဆီယံဘက်ကိုကြည့်မယ်ဆိုရင်အာဆီယံရဲ့ဥက္ကဋ္ဌဟာကမ္ဘောဒီးယားမဟုတ်ဖက်နဲ့အင်ဒိုနီးရှားလက်ထက်ကိုရောက်သွားပြီဖြစ်ပါတယ်ကမ္ဘောဒီးယားတို့ထိုင်းတို့ကတော့အစားပဲဒါအရာစကားနဲ့ပြောရင်ခက်ပြောပြောလိုင်းလို့ဆိုရမှာပေါ့ကြာဆိုတော့အင်ဒိုနီးရှားမလေးရှားစင်ကာပူတို့ကတော့လည်းခက်မှန်မှန်လိုင်းလို့သတ်မှတ်ခဲ့ကြတာပေါ့ဒါပေမဲ့အင်ဒိုနီးရှားဥက္ကဋ္ဌမဖြစ်ခင်ကတည်းကသူ့နိုင်ငံခြားရေးဝန်ကြီးကပြောထားတယ်မြန်မာနိုင်ငံကိုသူတို့တွန်းအားပေးလို့မအောင်မြင်တာဟာအာဆီယံရဲ့အပြစ်မဟုတ်ဘူးအာဆီယံကိုမဝေဖန်တဲ့အပြစ်မတင်တဲ့မြန်မာစစ်ကောင်စီကသာအပြစ်တင်မှာလို့ပြောထားတယ်လေရှိသေးတော့သူဥက္ကဋ္ဌဖြစ်လာတဲ့အခါမှာတော့ဘလောက်ထိများပြပြသားသားကမ္ဘောဒီးယားတက်သာအောင်ဆောင်ရွက်နိုင်မထင်လိုက်ပြ။
ကျွန်တော်တော့သိပြီးတော့မမြင်ဘူး။ဘာကြောင့်လဲဆိုတော့ဒီသူတို့အဖွဲ့အတွင်းမှာကဒီကိစ္စကင်တွယ်ဖို့နဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေရှိတယ်။နောက်ဒီကမ္ဘောဒီးယားအခုသတိပေးနေတာကမြန်မာကိုဒီအဖွဲ့ကနေထုတ်ပြဖို့တိုက်တွန်းနေဆွေးနွေးတယ်ဆိုလို့ရှိရင်လေအဖွဲ့ရဲ့ဗြိဉ္ဇမပါတဲ့အားလုံးသဘောတူတဲ့ဆန္ဒအရသာဖြစ်တဲ့နယ်ဆိုတာကိုမကြာခဏဒီထောက်ပြတာတွေ့ရတယ်။အဲ့တော့ဆိုလိုချင်တာကတချို့ပြင်းထန်တဲ့သဘောထားရှိတဲ့နိုင်ငံတွေရှိပေမဲ့တချို့နိုင်ငံတွေကဒါကိုကန့်ကွက်လိမ့်မယ်။အဲ့တော့ဆိုလိုချင်တာကအဆိုးဆုံးဒီမြန်မာကိုအရေးယူတဲ့ကိစ္စမှာတော့အဖွဲ့အတင်းကနေထုတ်ပြလိုက်တာမျိုးပေါ့နော်။ထုတ်ပြလိုက်တဲ့အတွက်ဒီမြန်မာကအစိုးရကဒီသူတို့ဆုံးမြတ်ထားချက်ကိုအကောင့်ထဲပေါ်လာလားဆိုတော့ဒါတော့အပေကြဘူးကျွန်တော်အမြင်ရတော့လုံးဝကိုလိုက်နာမှာမဟုတ်ဘူးသူတို့အခုပြောနေတဲ့ဒီရွေးကောက်ပွဲလုပ်ဖို့ဆိုတဲ့ဥစ္စာကမူလကလေးကချထားပြီးသားပြောထားပြီးသားလမ်းကြောင်းဖြစ်နေတော့အဲ့ဒီအတိုင်းပဲသူတို့ကရှောက်မှာရွေးကောက်ပွဲကိုမဖြစ်မနေသူတို့လုပ်ပါလိမ့်မယ်တစ်ဖက်မှာလည်းစိုးရိမ်နေကြတာကအဲ့ဒါလိုလုံးလိုက်တဲ့အခါနိုင်ငံတကာကနေဒီနာဆာကကိုအိမ်မပြုမှုတွေများလာမလားဒါကြောင့်မလို့ဒီရွေးကောက်ပွဲမဖြစ်အောင်ဟန်တာကိုသူရဲ့မှုတွေလည်းရှိတယ်လို့တတိထားမိတာပေါ့
ဟုတ်ကဲ့အဲ့တော့အဲ့ဟုတ်ကဲ့အဲ့တော့အဲ့ရူကဝဲအပေါ်မှာအခုအင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာတဲ့အာဆီယံကဘယ်လိုလုပ်နိုင်မယ်ထင်လဲဘယ်လိုကင်တွယ်မလဲသူတို့ကလည်းကောင်းနေမလားသူတို့မျိုးဒီဟာကိုမဖြစ်အောင်တားမလားတကယ်စစ်ကောင်စီကအတင်းလုတ်ခိုင်းနေတာကိုလက်မခံဘူးဆိုပြီးတို့ပယ်ချမလားပယ်ချရင်တော့ဘယ်လိုထိရောက်မလဲဆိုတာလည်းသုံးသပ်ပါအောင်ဗျဟ
ုတ်ကဲ့အခုနာဆာကအနေနဲ့ကတော့တလျှောက်လုံးခိုင်ခိုင်မာမာပြောနေတာကသူတို့ဒီလိုလုပ်ရခြင်းဟာအနာသိမ့်ကျင်လို့မဟုတ်ဘူးဒါဆက်ကဥက္ကဋ္ဌအနေနဲ့လည်းအခုဆွဆွဲနေတယ်လို့တမရလုပ်ချင်လို့မဟုတ်ဘူးရွေးကောက်ပွဲမှာရွေးကောက်ပွဲကော်မရှင်ကမမှန်တာမတရားတာလုပ်တဲ့အတွက်ကြောင့်မလို့တခြားနိုင်ငံရေးပါတီတွေကဝိုင်းဝန်းတိုက်တွန်းတဲ့အောက်မှာ ဒါဒီမှာရွေးနေတဲ့စင်းတွေကိုဖြည့်ချင်းခိုင်းမှာမဖြည့်ချင်းလို့အဲဒီအခြေခံဥပဒေအရသူတို့အဲအနာတိုင်ရတယ်ပြီးရင်သူအခြေခံဥပဒေအရပဲနှစ်နှစ်တက်တန်းပြီးတဲ့အခါမှာရွေးကောက်ပွဲလုပ်ပေးမယ်ဆိုတော့စကရေရသူတို့အဲ့လိုပေါ်ထလာရှိပါတယ်အဲ့လိုဆိုတော့အဲ့ဒီအပေါ်မှာအခုကကျွန်တော်တတိထားလိုက်မိတာပထမဆုံးသူတို့ဒီအနာသိမ့်ပြီးဖမ်းလိုက်တဲ့အချိန်မှာပထမဆုံးရွေးကောက်ပွဲကော်မရှင ဒီထောင်တန်းသုံးနှစ်ကြာခံနေရတဲ့ဥက္ကဋ္ဌနဲ့ဥမျက်နိုင်ကလည်းသူတို့မှန်းပြီးတော့လုတ်ခဲ့မိပါတယ်ဆိုတာဝန်ခံပြီးတော့တစ်တန်ကရှော့ပေါ့ကွင့်တောင်းခံပြီးတော့တနာခံပြီးတော့လွတ်လာတယ်ပေါ့နော်အဲ့လိုအချက်လက်တွေကဒီ NASA ကကိုပို့ပြီးတော့အားဖြစ်စေတာပေါ့သူတို့လုတ်တာမှန်တယ်ဆိုတော့အားဖြစ်စေတဲ့အတွက်ကြောင့်မို့သူတို့ရှောင်နေတဲ့လမ်းကိုတော့သူတို့ကပြန်ပြီးတော့နောက်လှည့်မယ်လို့တော့ကျွန်တော်တို့မထင်ဘူးဆက်လုပ်လိမ့်မယ်သို့တော့တစ်ခုပေါ့တစ်ခုပဲကျွန်တော်တို့စောင့်ကြည့်ရမှာကရွေးကောက်ပွဲအပြီးမှာဒီ NASA ကဥက္ကဋ္ဌကသမရလုတ်ချင်တယ်သမရအရာတွေကိုယူတယ်ဆိုရင်တော့အများကဆွဆွဲနေသလိုသမရပြစ်ချင်လို့အာနာသိန်းနာဆိုတဲ့ဆွဆွဲချက်ကတော့တဲ့တဲ့တိုးနေတော့မှာပေါ့ဗျာအမှန်တကယ်ကတော့အမတ်နေရာအများဆုံးရတဲ့ပါတီရပဲသမရဖြစ်တဲ့နာပေါ့
နော်အဲ့ဒါကသူတို့အကြောင်းပြမှာပေါ့ဗျာအဲ့ဒီသူတို့တင်မြောက်တဲ့သူတို့လူရဲစွတ်တော်ကနိုင်အောင်လုတ်ပြီးတော့သူတို့ကရွေးပါတယ်သူတို့ကတင်မြောက်ပါတယ်ဆိုရင်တိုင်းပြည်တဲ့တောင်ပိလိုင်းကျွန်တော်ကလုတ်မှာပဲပြောထားတဲ့လူပဲလုတ်မှာပဲဗျာနောက်ပြီးတော့သူတို့အကြောင်းပြတာဖွဲ့စည်းပုံကြီးကလုတ်ခဲ့ရတယ်ဆိုတော့ဘယ်သူယုံလို့လဲဗျာတကယ်တော့လက်တွေ့စဉ်းစားကြည့်ပြရင်တော့ဖွဲ့စည်းပုံတိုင်းလုတ်တာမှမဟုတ်တာသမနာကိုလက်ထိန်ချုပ်ပြီးတော့ခဏလိုပြောမပြောရင်တည်းလို့ဆိုပြီးအတင်းလုတ်ခဲ့ရဆိုတော့လူတိုင်းစီနေကြပါဒီဟာကတော့နိုင်ငံတကာထက်သွင်းစဉ်းစားရလောက်အောင်နိုင်ငံတကာလောက်တိတော့ညံ့နိုင်မယ်မထင်ပါဘူးဒါပေမဲ့သုံးသပ်သူတချို့ကပြောကြရေးကြတာတွေ့ရပါတယ်အာဆီယံဟာတကယ်တော့မြန်မာနိုင်ငံကိုဒီမိုကရေစီထွန်းကားစီရင်လို့မြန်မာပြည်သူတွေကိုဒီမိုကရေစီလမ်းညောင်းကိုရောက်စေခြင်းလို့ဆိုတာထက်မင်းတို့ဒေသအတွင်းမှာဖြစ်နေတာကိုမင်းတို့မနိုင်ဘူးလားဆိုရအပြောခံရလွတ်အောင်အဲ့ဒီအတွက်သူတို့လုံနေခြင်းသာဖြစ်တယ်လို့ဒါဝါရင်တင်းသမားတို့ချိုးသုံးသက်သူတို့ချိုးကပြောကြတယ်ဆိုတော့ဒီအတိုင်းပဲမဖြစ်နိုင်ဘူးလား
ကျွန်တော်တော့မတင်ဘူးဘာကြောင့်ဆိုတော့တို့ရဲ့အဖွဲ့ရဲ့မူလပဒိညာမှာကိုကအကန့်အသတ်တွေရှိနေတော့ဒါကြောင့်တို့လောက်ကန်ရတာတော့တော်တော်ခက်နေကျေလို့ကျွန်တော်ကတော့အဲ့လိုပဲသုံးသပ်ပါတယ
်အခုကမြန်မာနိုင်ငံရဲ့အခြေအနေကဒေသကိုထိန်းချုပ်နေရဆိုပြီးတော့ကဘာသုံးသပ်နေကြတာကြနောက်ရုရှားတို့ဘာတို့ကမြန်မာစစ်ကောင်စီနဲ့သိပ်ပြီးတော့ယင်းဤအလွမ်းသင်လာတဲ့စီရေအဖြစ်လက်နက်တွေအများကြီးအကူအညီပေးနေတယ်ဒါအပြင်နျူကလ িয়ার တပ်ပမှုတွေပါလေလုတ်ပေးမယ်ဆိုတော့ဒါတွေလည်းအာဆီယံဘက်ကလူတွေမစင်စားပဲနေကြမလား
အဲဒါလည်းဖြစ်နိုင်တာပေါ့လေသူတို့မြန်မာနိုင်ငံဟာဒုတိယမြောက်ကိုရီးယားလို့ဖြစ်သွားမှာလဲဆိုမှာပေါ့နော်အဲ့ဒါကြောင့်မလို့လေအာဆီယံအသင်းကြီးကသူ့ကိုထုတ်ပြဖို့ကိစ္စမှာအတော်စဉ်းစားပုံလည်းရပါတယ်ထုတ်ပြလိုက်လို့အထူးကြံနိုင်ငံဖြစ်သွားလို့ရှိရင်တော့အဲဒီမြောက်ကိုရီးယားလို့အနည်းငယ်လက်နဲ့ကင်ထားတဲ့နိုင်ငံဆိုးလေးတစ်ခုပေါ်လာမှာလဲဆိုပုံရပါတယ
်ဟုတ်ကဲ့အလုံးချုံပြောရင်တော့အာဆီယံဟာဥက္ကဋ္ဌသာပြောင်းသွားတယ်မြန်မာနိုင်ငံအတွက်ကတော့သိပ်ပြီးတော့မထူးစားတဲ့အခြေအနေလို့ပဲဒီကုန်းချောမှာထင်ပါတယ်နော
်ဟုတ်ပါတယ်ဗျာဟုတ်ပါတယ်အဲ့ဒီတိုင်ပါမယ
်ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒေါက်တာတန့်စောတင်ဆက်မဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ
မြန်မာလူခေါ်တဲ့အသားချင်းတော်ဟာလူတယောက်မှာတမန်အားဖြင့်18.5/25အတွင်းရှိတင်တာပါ BMI 25ထက်ကျော်လာပြီဆိုရင်တော့ဝါလွန်ရောဂါဖြစ်ဖို့တာဆုနေပြီပဲဖြစ်ပါတယ်မြန်မာနိုင်ငံမှာအမျိုးအစားနှစ်စီးကျွရောဂါဝေနာရှင်အများစုဟာအဝလွန်နာကိုတင်မြင်နေရတယ်လို့အဝလွန်နာနဲ့စီးကျွရောဂါနဲ့ဆက်စပ်မှုကိုတမတော်ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဆရာတို့တိုင်းမြင်မှာလည်းဒီလိုပါပဲဆရာတို့ဟူတာနေရတဲ့အမျိုးအစားနှစ်စီးကျွရောဂါတဲ့အများစုဟာအဝလွန်နေပါတယ်เนาะအဝလွန်နေဆိုတာ BMI နဲ့ပြောမယ်ဆိုလို့ရှိရင်ဆရာတို့ကဒီနောက်ပိုင်းနိုင်ငံတွေက30ကျော်လို့သတ်မှတ်တယ်။အာရှနိုင်ငံသားတွေအတွက်ကတော့ဆရာတို့ကဒီ28လောက်ထိပိုနော်သတ်မှတ်တယ်ပေါ့နော်။ဆိုတော့အဲ့ဒီမှာအများစုက obesity တွေဝင်နေ overweight ပေါ့နော် overweight ဆိုတာတော့23အဲ့တော့ BMI ပြီးဆိုင်ရာမှာဒီနောက်နိုင်ငံတွေကဆို25ထက်ကျော်ရင်overweight လို့သတ်မှတ်တယ် အရှိအနော်ကျတော့အရှာတို့အရှိတောင်အရှာတို့မှာတော့ BMI 23ထက်ကျော်ရင်ဆရာတို့က overweight ကိုလေးချိန်မြင့်မားနေတယ်ဆိုတော့အများစုတွေအားလုံးကဒီလိုကိုလေးချိန်မြင့်တဲ့အထဲမှာရောက်ရှိနေတယ်ဆရာတို့ရဲ့လူနာအများစုနော်ဒါကြောင့်မလို့စီးကျိုယောဂတွေကလည်းတစ်ဖြည်းတစ်နှစ်တစ်နှစ်များလာတာကိုတွေ့ရတယ်အဲ့တော့ကိုလေးချိန်ရဲ့စားသောက်နေထိုင်မှုပုံစံတွေပေါ်မူတည်ပြီးတော့ဒီစီးကျိုယောဂဟာဆိုရင်တစ်ဖြည်းဖြည်းအသက်ငယ်ရွယ်တဲ့သူတွေမှာပါတွေ့လာတဲ့အတွက်ကြောင့်မလို့ဆရာတို့အသက်35ကျော်တာနဲ့နေကောင်းသည်ဖြစ်စေလက္ခဏာပေါ်သည်ဖြစ်စေမပေါ်သည်ဖြစ်စေစီးကျိုစစ်ဆေးဖို့ဆိုပြီးတော့အကြံပြုထားတာမျိုးရှိတယ်ပေါ့နော်ဆိုတော့အဲ့ဒီမှာဆရာတို့ကဘာသွားတွေ့လဲဆိုတော့ကုသမှုအောင်မြင်ဖို့အတွက်မှာအရေးကြီးဆုံးကလူနာပါဝင်မှုအရေးကြီးဆုံးဖြစ်တယ်ဆရာဝန်ထက်စာတယ်နော်လူနာကဒီယောဂအကြောင်းကိုသိရမယ်ကိုယ့်ရဲ့နေတိုင်းစားသောက်မှုပုံစံကိုပြောင်းလဲလိုက်ခြင်းအပြင်စီးကျိုထိမ့်သိမ့်မှုကောင်းမယ်ဆိုရင်သွေးပေါင်ထိန်းသိမ်းသိမ်းမှုကောင်းမယ်ဆိုရင်အဆီထိန်းသိမ်းမှုကောင်းမယ်ဆိုရင်ဒီတက်တန်းစီနေနိုင်မှာဖြစ်ပြီးတော့နောက်ဆက်တွဲပြဿနာတွေဖြစ်တဲ့လေဖြတ်တာနော်ဟာအတက်ရတာကြောက်ကတ်ဆီရတာတွေကိုကာကွယ်နိုင်မှာဖြစ်တယ်ဆိုတော့ဒီအချက်တွေကိုတည်တည်ချာချာသိသဘောပေါက်နားလည်မှသာလေသူကိုယ်တိုင်လိုလိုလားလားအစားတောက်ဆင်ကျင်တာတွေဖြစ်ပါတယ်အဲ့တော့နှုတ်ဆိုလို့ရှိရင်နော်နားလည်သဘောမပေါက်မှုမရှိရင်ဆရာဝန်ပေးတဲ့ဆေးလဲတောက်တယ်ကိုစားကျင်တာလဲစားနိုင်မယ်ဆိုရင်တော့စီးကျိုယောဂါတွေကထိန်းသိမ်းလို့ရမှာမဟုတ်ဘူးဒါဆိုရင်နောက်ဆက်တွဲပြဿနာဖြစ်တဲ့ဒီလက္ခဏာတွေနဲ့ယောဂခံစားရမှာဖြစ်ပြီးတော့တက်သေးဆုံးတဲ့အထိဖြစ်နိုင်တယ်ပေါ့နော
်စီးကျွသွေးကျယောဂကိုကုသတဲ့နေရာမှာဆေးပေးနေုံနဲ့မလုံလောက်ဖဲအစားအသောက်လက်ညှိုးမှုနဲ့အတူကျန်းမာရေးပညာပေးမှုတွေကိုပါတွဲဖက်လှုံ့ဆော်ကြရမှာပါစီးကျွသွေးကျယောဂကုသတဲ့ဆရာဝန်တဦးတည်းကလူနာနဲ့ထိတွေ့ရတဲ့အချိန်တိုလေးအတွင်းမှာဆေးဝါးကုသမှုနဲ့အတူအစားအသောက်လက်ညှိုးမှုနဲ့စီးကျွသွေးကျယောဂအကြောင်းကျန်းမာရေးပညာပေးမှုတွေကိုတပြိုင်တည်းတွဲဖက်လှုံ့ဆော်နိုင်ဖို့ဆိုတာခက်ခဲတဲ့အခြေအနေတစ်ခုဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဒါကြောင့်ဆရာတို့ကဒီချက်လက်လေးတွေကိုဆွေးနွေးကြတဲ့အခါမှာအဲ patient education နောက်တစ်ခါ dietitian အစားအသောက်စားသောက်မှုပုံစံပြီးတော့မှဆေးဝါးကုသမှုเนาะဒီဘိုင်း၃ဘိုင်းပိုင်းပြီးတော့ခွဲခြားပြီးတော့ဆရာတို့ဆွေးနွေးကြတဲ့အခါမှာဆရာတို့တိုင်းပြည်မှာเนาะအထွေထွေထူးကုဆရာဝန်ပဲဖြစ်ဖြစ်ထွေထွေယောဂကုဆရာဝန်တွေပဲဖြစ်ဖြစ်ဒီစီးကျူယောဂတွေကိုကုသတဲ့အခါမှာအများစုဒီဆရာဝန်တယောက်ထဲရတာလေဒီ၃မျိုးလုံးကိုဆရာတို့ကအဲတာဝန်ယူကုသပေးနေတယ်ဥပမာเนาะကိုနာ education ဒီစီးကျူနဲ့ပတ်သက်တဲ့ပညာပေးလဲဆရာတို့ပဲပြောပါတယ်เนาะ dietitian စားသောက်တွေဘယ်လိုစားရမယ်ဆိုတာလဲဆရာတို့ပဲပြောပါတယ်ဘယ်ဆေးတွေတောင်းမှာလဲဆိုတော့ဆရာတဦးရေရပဲပြီးရတယ်เนาะဆရာဝန်တယောက်ဒီလူနာတဦးကိုပေးရတဲ့အချိန်ပေးနိုင်တဲ့အချိန်နည်းသွားတာနဲ့အများဆရာတို့ဒီစုစုယောဂဆိုင်ရာအချက်လက်တွေကိုအလုံးလောက်ဆရာတို့မပြောကြနိုင်ဘူးနောက်တစ်ခါစားတော့မဲ့စားတော့ပုံစံတွေတိတိကျကျပြောနိုင်မှုအားနေတယ်ဆရာတို့ဆေးဝါးတွေကတော့ဆရာဝန်အနေနဲ့ကတော့သတ်မှတ်တဲ့လမ်းညွှန်ချက်နဲ့ညီဆရာတို့ပေးရတာရှိတယ်အဲ့တော့ဆရာတို့အားနေတဲ့အပိုင်းလေးတွေကိုဖြည့်ဆည်းပြီးတော့ဒီနော်လူနာကိုချိန်ပေးပြီးတော့နားလည်သဘောပေါက်အောင်ပြောကြဖို့ဒီစီစုတက်နေတဲ့ဒီဆေးတိုးတောက်ပါလို့ပြောတာတက်ကိုအများကြီးပဲအကျိုးရှိမှာဖြစ်ပါတယ
် BMI တက်ပြီးအဝလွန်နေတဲ့သူတွေအနေနဲ့စီးကျွသွေးကျွယောဂါဖြစ်နိုင်တယ်ဆိုတာကိုခရီးပြုဖို့လိုပြီးစီးကျွသွေးကျွယောဂါဝေနာရှင်တွေအနေနဲ့လည်းစီးကျွဆေးတွေသုံးဆွဲနေရတဲ့အချိန်တွေမှာကိုယ်လေးချင်းရှော့ချတာမျိုးကိုတွေ့ဖက်လှုပ်ဆောင်ပေးဖို့လိုတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒေါက်တာတန်းဆိုရဲ့လူလူနဲ့ကျန်းမာရေးခန္ဓာဖြစ်ပါတယ်ခင်ဗျာအခုတခါတင်ဆက်မဲ့ကမ္ဘာတွင်အားကစားအစီအစဉ်မှာတော့2022ကာတာကမ္ဘာဖလားဘောလုံးပွဲကိုအချိန်ပြောင်းလဲကျင်းပတဲ့အပေါ်အမြင်တွေနဲ့အရင်ကမ္ဘာဖလားတွေနဲ့နှိုင်းယှဉ်ရင်ဘယ်လိုရှိမလဲဆိုတာတွေကိုကိုရန်နိုင်တင်ပြထားပါတယ်ခင်ဗျာ
ကတော့2022ကာတာကမ္ဘာဖလားဘောလုံးပွဲကတော့နိုဝင်ဘာ20ရက်နေ့လာမယ့်တနင်္ဂနွေနေ့မှာစတင်တော့မှာဖြစ်ပါတယ်အခုဆိုရင်ကာတာနိုင်ငံကပြိုင်ပွဲအတွက်အဆင်သင့်ဖြစ်နေပြီဖြစ်သလိုကမ္ဘာဖလားမှာဝင်ပြိုင်ကြမယ့်အသင်းတွေလည်းကာတာနိုင်ငံကိုတဖြည်းဖြည်းရောက်ရှိလာနေကြပြီဖြစ်ပါတယ်။ဒါပြင်ကမ္ဘာဖလားကြီးဟာလည်းကမ္ဘာတဝန်းကနိုင်ငံ52နိုင်ငံကိုလှည့်လည်ပြသပြီးတဲ့နောက်အခုနောက်ဆုံးမှာတော့ဒီဒိုဟာမြို့ကိုရောက်နေပါပြီ။ဒိုဟာ23ရက်နေ့ကတော့ FIFA ကမ္ဘာဖလားကြီးကိုဒိုဟာမြို့မှာပြသခဲ့ပြီးတော့ပြည်သက်လက်ရွေးစင်ဟောင်းမာဆယ်ဒက်ဆာယီကကိုကာကိုလာကုမ္ပဏီကကြီးမှုကျင်းပတဲ့ဒီပြပွဲအခမ်းအနားကိုဖွင့်လှစ်ပေးခဲ့ပါတယ်ဒီကမ္ဘာဖလားပွဲကတော့အားလုံးသိကြတဲ့အတိုင်းအရှိလေပိုင်းဒေသမှာပထမဆုံးအကြိမ်ကျင်းပတဲ့ကမ္ဘာဖလားဖြစ်ပါတယ်ဒါကြောင့်ရာသီဥတုအပူဒဏ်ကိုခံနိုင်အောင်ပြိုင်ပွဲကိုလည်းပုံမှန်ကျင်းပနေကြအတိုင်းမဟုတ်ပဲအပူချိန်လျော့တဲ့စောင်းရာသီမှာပြောင်းပြီးတော့ကျင်းပခဲ့တာပါဒါကြောင့်ဒီကမ္ဘာဖလားဟာအရှိလေပိုင်းမှာပထမဆုံးအကြိမ်ကျင်းပတာတွေမဟုတ်ပဲအစင်လာရကျင်းပခဲ့တဲ့ဇွန်နဲ့ဇူလိုင်လတွေမှာမကျင်းပဘဲ အချိန်ပြောင်းပြီးတော့မှဆောင်းရာသီမှာပထမဆုံးအကြိမ်ကျင်းပတဲ့ကမ္ဘာဖလားပွဲလည်းဖြစ်ပါတယ်ဆိုတော့အခုလိုကမ္ဘာဖလားကိုပုံမှန်ကျင်းပနေကြတဲ့အတိုင်းမဟုတ်ပဲအချိန်ပြောင်းကျင်းပတဲ့ပုံမှာမြန်မာဘောလုံးပရိသတ်တွေရဲ့အမြင်ကရောဘယ်လိုပါလဲရန်ကုန်မြို့ကမြန်မာဘောလုံးပရိသတ်တူဖြစ်တဲ့ကိုဖေမောင်ထက်ကတော့
ကတားရဲ့ပူပြင်းတဲ့ရာသီဥတုကြောင့်ဆောင်းရာသီမှာဝေါ်ကပ်ကိုကျင်းပဖို့ရွေးတာတကယ်တော့မဖြစ်သင့်ဘူးဗျရာဒီတူပူလဲပြာဟိုကျင်းပနေကြဂျွန်ဂျူလိုင်မှာပဲကျင်းပတဲ့လေဟိုရာဒီတူပူလဲဆိုလဲဝါတာဘရိတ်မြန်မာပြေဖို့ဗျာတကယ်တော့ကစားသမားတွေတော်တော်များများကဥရောပကလပ်တွေမှာကစားနေကြတာဗျာဒါကြောင့်ဒီဥရောပကလပ်ပွဲစဉ်တွေပြီးဆုံးသွားတဲ့ဂျွန်ဂျူလိုင်လပတ်ဝန်းကျင်မှာပဲဘောကတ်ကိုကျင်းပတဲ့လေလို့ထင်တယ
်ဒါပြင်ဂျပန်နိုင်ငံကမြန်မာဘောလုံးပရိသတ်တူဖြစ်တဲ့ကိုထွန်းတီယာထက်ကလည်းခါတာကဘာဖလားပွဲကျင်းပတဲ့အချိန်နဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
ဒီရာဒီကနာတော့ကျွန်တော်ကတော့မကြိုက်ဘူးပေါ့နော်။ဘာလို့ဆိုတော့ဒီချန်ပီယံလိရောအမပီလိဂ်ဒီကန်နေတဲ့အချိန်မှာဟိုဂျားတွေမဖြတ်လို့ရဆိုတော့တရားလုတ်တဲ့နိုင်ငံပေါ်မှာလည်းမူတည်ပါတော့နော်။ပုံမှန်ပြောရင်တော့ကာတာမှာလုတ်လို့ဒီလိုအချိန်ကြီးမှာလုတ်ရတယ်လို့ကျွန်တော်တော့ထင်နေပါတော့နော်။ဂျပန်မှာလည်းပို့ရင်လည်းပြောရင်တော့ဒီလိုအချိန်ကြီးမှာလုတ်တဲ့အပေါ်မှာတော့တိတ်ပြီးတော့လူစိတ်ဝင်စားမှုမရှိတော့တော့အမှန်ပေါ့နော်။ကျွန်တော်အမြင်ပြောရင်တော့ကျွန်တော်တော့မကြိုက်ဘူ
းအခုလိုအချိန်ပြောင်းပြီးဥရောပရဲ့ဘောလုံးရာသီကစားနေချိန်အတွင်းကြားဖြတ်ကျင်းပလာတာကြောင့်ကလပ်သင်းပွဲတွေနဲ့ကမ္ဘာဖလားပွဲကတဆက်တည်းလို့ဖြစ်ပြီးတော့အသင်းတွေလည်းပြင်ဆင်ဖို့အတွက်တော့အချိန်သိမ့်မရခဲ့ပါဘူးအရင်ကမ္ဘာဖလားတွေမှာတော့အသင်းတွေဟာတလားလောက်ပြင်ဆင်ချိန်ရလေရှိပြီးတော့အခုလိုပြင်ဆင်ချိန်မရတဲ့ပတ်သက်ပြီးဆော့ကာဖော်လိုဂျာနဲ့အီဒါချုပ်ကိုကျော်မျိုးဟန်ကတော့
ပြင်ဆင်ချိန်ရတော်တော်အားလဲတယ်ဗျာဟိုဘယ်လိုပြောမလဲဆိုတော့ဒီပြည်ကျတဲ့စနေတဲ့နေ့ရမှာဟိုကလပ်သင်းပွဲတွေကစားသွားတယ်ဆိုတော့နိုင်ငံသင်းပွဲတွေကပြည်စင်3ရက်လောက်ပဲရတယ်သူတို့ပရမတ်သုံးပွဲဥတ္တ4ရက်တော့ဒီချင်းစမ်းပွဲတွေကလည်းကြားမှာသူတို့ကစားအောင်မယ်အဲဆိုတော့ကျွန်တော်နေပြီးပြည်စင်ချိန်ပိုင်းတော့အားရစရာမကောင်းဘူးလို့ထင်တယ်ကတာမသိတဲ့အတိုင်းပြောဟိုကတာလူဦးဆိုရင်ကျုပ်ကာဘွန်နက်ဘုံဖို့မတင်ထားရလေကျုပ်ပြောင်းချက်တယ်ဆိုတဲ့အပူချိန်မျိုးမှာဆိုတော့စောင်းချင်းမတော့လေကျွန်တော်အထင်တော့ဒီညဘက်ကကစားတဲ့ပွဲတွေကရှော့မရှိဘူးတင်ရောလေးဘက်ပြင်ဆင်မဲ့ပွဲတွေပေါ့ဘောလုံးတင်ရလေးဘက်ကြောင့်သူတို့ပြင်ဆင်ရမယ်လေနောက်ဘက်ကစားဖို့ဆိုတော့အဲ့ဒီပြင်ဆင်မှုဘက်မှာတော့တော်တော်လေးအားနေပဲတင်တယ်ဒါတော့အကောင်းတဲ့အချက်တွေပေါ့ဟိုကောင်းတာတွေကဘာရှိလဲဆိုတော့ကျွန်တော်တို့အာရက်ကဘာမှာပထမဆုံးကျင်းပတဲ့ကဘာဖလားပြိုင်ပွဲကြီးဆိုတော့အဲစာဖွဲ့ရမယ်လောက်ပဲကောင်းတာကျွန်တော်ကတော့ကောင်းတာသိမမြင်
ပြင်းစင်ချိန်နဲ့အတွက်ပွဲစဉ်တွေအတွင်းမထင်မှတ်တဲ့ရလဒ်တွေကအရင်ထက်လည်းပိုများနိုင်တယ်လို့ကိုဖေမောင်တက်ကတော့သုံးသပ်ပါတယ
်။ဟိုဝါကပြင်းအချင်းပါဖို့တပတ်လောက်အလိုမှပဲသွားရသွားပြီးတော့အတင်းနဲ့နိုင်ငံသူတို့ရဲ့နိုင်ငံအတင်းနဲ့သွား join ရတယ်ဆိုတော့ဟိုသူတို့ပြင်းစင်ချင်းကအများကြီးမရကြဘူး။တကယ်တော့ဒီဝါကပွဲမျိုးကိုဟိုရှင်ပြန်မှုအတွက်အတင်းတိုင်းကအနည်းဆုံးတက်လာတော့တော့ဟိုပြင်းစင်ချင်းရှိရတယ်။အတ္တမတာတင်းမောက်တွေပါလေသူတို့ဟိုရကြတာဖြစ်တယ်။ဒီလိုပြင်ဆင်နေတဲ့အတွက်အတင်းကြီးတော်တော်များများအခု stage ပွဲစဉ်တွေမှာဟို update ပွဲတွေအများကြီးဖြစ်မယ်လို့ကျွန်တော်တော့ဟိုတော့เนาะခံမမိတယ
်2020ကမ္ဘာဖလားကိုတော့ကမ္ဘာတော်ကဘောလုံးပရိသတ်အတန်းကျော်လောက်ကာတာနိုင်ငံကိုလာရောက်ကြည့်ရှုမယ်လို့ပြိုင်ပွဲစီစဉ်သူတွေဘက်ကခံမနေကြပါတယ်လူလူစစ်တမ်းတွေမှာတော့ဒီကမ္ဘာဖလားကိုကြည့်မဲ့သူက1ဘီလီယံကျော်လောက်ရှိမယ်လို့ဆိုပါတယ်ဒါမဲ့လေဒီကာတာကမ္ဘာဖလားကပုံမှန်ကျင်းပနေချိန်မဟုတ်ပဲဥရောပဘောလုံးရာသီကစားနေတဲ့ကြားချိန်အတွင်းမှာကစားတာဖြစ်တဲ့အတွက်ပရိသတ်တွေကြားကမ္ဘာဖလားပေါ်စိတ်ဝင်စားမှုကအရင်အချိန်တွေလောက်မရှိဘူးလို့ချွတ်မြင့်သုံးသတာတွေလည်းရှိနေပါတယ
်ကြားချိန်ကြီးလောက်တဲ့အခါကျတော့လူစိတ်ဝင်စားမှုဘိုင်းတွေကအားနည်းနိုင်တယ်ဗျလူတွေဘယ်လောက်စိတ်ဝင်စားသလဲဆိုတော့ကျွန်တော်အနေနဲ့ပြောရရင်လူမှုကွန်ရက်ဆာမျက်နှာတွေမှာတော့ World Cup Song ကိုဒီမတွေ့ရအောင်ပါပြန်လည်းအားနေတယ်ဗျာဘယ်လိုပြောအောင်လဲဆိုတော့အရင်ကတော့လူတွေသိစိတ်ဝင်စားတယ်လို့ခံစားရတယ်
။ဒါပြင်ကာတာနိုင်ငံရဲ့လူခွေအခြေအနေတွေကြောင့်ပြိုင်ပွဲပေါ်ကြီးရှုတဲ့သူအရေးအတွက်ကြားဆင်းနိုင်တယ်လို့ကိုဖေမောင်ထက်ကတော့သုံးသပ်ပါတယ်
။ဘာဘလောက်ကိုအရှင်လက်ခံပြီးတော့ကျင်းပမယ်ဒီကာတာနိုင်ငံကတကယ်တော့ဒီလူအခွင့်အရေးနဲ့တဘောပေါဝင်ခြင်းအရေးတွေမှာနာမည်ပြည့်နေတာ။ဒါကြောင့်ဒီကာတာကိုဟိုကာတာမှာလုတ်တဲ့ဒီကမ္ဘာဖလားကိုသွားမချိဖို့နဲ့တီဗီကနေမချိဖို့တော့ဘွိုက်ကော့လုတ်တဲ့ဒီစီဇန်တွေကိုဒီတော်တော်များများလုံနေကြတာလည်းတွေ့ရတယ်ဒါကြောင့်ဒီကမ္ဘာဖလားဒီနေ့ကမ္ဘာဖလားကဒီလူချိနေမဲ့ကမ္ဘာဖလားဖြစ်မယ်လို့ခံမှတ်မိတယ
် ဒီကဘာဖလားပွဲနဲ့ပတ်သက်ပြီးဂျပန်နိုင်ငံမှာရောဘောလုံးပရိသတ်တွေစိတ်ဝင်စားမှုအတိုင်းအတာဟာဘလောက်ရှိသလဲဆိုတဲ့အပေါ်ကိုထွန်းတရားထက်ပြောတာကတော့
ဂျပန်မှာတော့ဒီကဘာဖလားအရင်ကဘောက်တိုင်းနဲ့ဆိုင်တော့နည်းနည်းလေးပေါ့အားနည်းနေလို့ထင်ပါတယ်ဘာလို့လဲဆိုတော့ဒီနှစ်ကုန်ကန်ကြီးဖြစ်နေတာကိုပေါ့နော်သူတို့ရဲ့ဒီ event နေရာလဲဟိုဒီ giant မှာအများကြီးရှိနေလေဟိုဒီ christmas ရောဒီနှစ်ကူရောဂျပန်နှစ်ကူဆိုရင်ဟိုတော်တော်များများကိုပို့ပြီးတော့ event ကိုအားထားပြီးတော့လောက်ကြဖြစ်နေတဲ့အတွက်ကြောင့်မလို့ဒီကဘာဖလားကိုတော်တော်အာရုံစိုက်မှုကတော့အရင်နှစ်တည်းတဲ့အရင်အချိန်တွေထက်ဆိုင်တော့အများကြီးအားနည်းတယ်လို့ထင်ပါတယ်လူတွေရဲ့စိတ်ဝင်စားမှုပေါ့နော်ကျွန်တော်ဂျပန်မှာရှိနေတဲ့မြန်မာတွေကတော့ဒီဘောလုံးဝါဒနာပါတဲ့အတွက်ကြောင့်မလို့အရင်တည်းကလည်းဘောလုံးဟိုစိတ်ဝင်စားတဲ့အတွက်ကြောင့်မလို့ကဘာဖလားကိုစိတ်ဝင်စားမှုရှိကြပါတယ်။ဂျပန်ထဲမှာလည်းစိတ်ဝင်စားမှုရှိလို့မဟုတ်ဘူး။ဒါပေမဲ့အရင်အချိန်ကြီးပေါ်ရင်ထက်ဆိုင်တော့အများကြီးစိတ်ဝင်စားမှုညွန်နေလာတယ်လို့ထင်တယ်။ဘာလို့လဲဆိုတော့သူတို့ရဲ့ event တွေနဲ့ထပ်နေတော့ပါ။ဟိုနောက်ပြီးတော့ဒီကိုရိုနာပြဿနာကြီးလည်းရှိရယ်။ဒီသူတို့စီးပွားရေးကျနေရလဲပါတော့ဘောနော်။အဲ့ဒါကြီးကြောင့်မလို့ထင်ပါတယ်ခင်ဗျာ။
ဒါကတော့ကာတာနိုင်ငံမှာကျင်းပမဲ့ကဘာဖလားပွဲကိုပုံမှန်ကျင်းပနေတဲ့အချိန်မဟုတ်ပဲအချိန်ပြောင်းကျင်းပတာနဲ့ပရိသတ်တွေရဲ့စိတ်ဝင်စားမှုအခြေအနေနဲ့ပတ်သက်ပြီးတော့ဘောလုံးပရိသတ်တွေရဲ့အမြင်ကိုကြားခဲ့ရတာဖြစ်ပါတယ်။ကာတာကဘာဖလားပွဲကိုတော့လာမယ့်နိုဝင်ဘာ20ရက်နေ့တနင်္ဂနွေနေ့မှာစတင်မှာဖြစ်ပြီးတော့အဖွဲ့ပွဲစဉ်ဖြစ်တဲ့အုပ်စုအေကအေရှင်ကာတာနဲ့တောင်အမေရိကတိုက်ကအီကွေဒေါအသင်းတို့မှာစံတော်ချိန်ည10:00ခွဲမှာကစားမှာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ကိုရနိုင်ရဲ့တပတ်တွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုသတင်းတွေပေးပို့လို့ရတယ်ဆိုရင်စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုနန်းလောင်ကတစ်လက်တင်ပြမှာဖြစ်ပါတယ်ဗျာ။
ပိုလန်နိုင်ငံရှိပိုင်းကပောက်ကွဲမှုတစ်ခုကြောင့်လူနှုတ်ဦးတည်ဆုံခဲ့ရတဲ့ဖြစ်ရဟာယူကရိန်းလေကြောင်းရန်ကာကွယ်ရေးကြောင့်ဖြစ်နိုင်ခြင်းရှိတယ်ဆိုတာကိုအမေရိကန်ပိုလန်နိုင်ငံတို့မဟာမိတ်အဖွဲ့တာဝန်ရှိသူတွေအားလုံးကပုတ်တခုနေ့မှာလက်ခံလိုက်ပါတယ်။ဒါပေမဲ့လည်းဒီဖြစ်အတွက်ယူကရိန်းမှာတာဝန်မရှိကြောင်းနေတို့အဖွဲ့အကြီးအကဲကပြောပါတယ်။ဒါဟာယူကရိန်းရဲ့အပြစ်မဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းပြောချင်ပါတယ်။ယူကရိန်းပေါ်တရားမဝင်စစ်ပွဲတွေဆက်ပြီးတော့ဆင်နွှဲနေသမျှဒါဟာရုရှားအပေါ်မှာပဲလုံးဝတာဝန်ရှိပါတယ်လို့နေတို့အတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကမြောက်အတ္တလန္တိတ်ကောင်စီနဲ့တွေ့ဆုံဆွေးနွေးအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အင်ဒိုနီးရှားကဂျီ20စီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်တည်အစည်းအဝေးကိုတက်ရောက်လာတဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထူဒိုနဲ့တရုတ်သမ္မတရှီကျင်းပင်တို့ကနအိုးတွေ့ဆုံချင်းပြောကြားချက်တွေပေါက်ကြားခဲ့တဲ့အတွက်တရုတ်သမ္မတကကနေဒါဝန်ကြီးချုပ်ကိုဝေဖန်ပြစ်တင်လိုက်ပါတယ်။ခေါင်းဆောင်နှစ်ဦးရဲ့ကနအိုးတွေ့ဆုံချင်းမှာပြည်တွင်းရေးမှတရုတ်ရဲ့ဆွဲဖက်မှုနဲ့ပတ်သက်ပြီးတော့ဆိုရင်ကြောင်းကနေဒါဝန်ကြီးချုပ်ကပြောကြားခဲ့တာဖြစ်ပြီးတော့သူတို့ရဲ့ပြောကြားချက်တွေကိုတရုတ်စကပြန်ရဲ့နောက်ကျောက VTV ကင်မရာမှာမှတ်တမ်းတင်တယ်လို့ဖြစ်သွားခဲ့တာပါ။ဗြိတိန်နိုင်ငံဟာရုရှားတရုတ်နဲ့အီရန်နိုင်ငံတို့ရဲ့လုံခြုံရေးဆိုင်ရာချိန်ချောက်မှုကြီးတွေနဲ့ရင်ဆိုင်နေရတယ်လို့ဗြိတိန်ပြည်တွင်းထောက်လှမ်းရေးအဖွဲ့ MI5 အကြီးအကဲကပြောပါတယ်။အဲဒီနိုင်ငံတွေဟာသူတို့အကျိုးစီးပွားအတွက်ဆိုရင်အကြက်ကိုင်းတာချိန်ချောက်တာနဲ့အကြမ်းဖက်တာစတဲ့နည်းလမ်းတွေအသုံးပြုကြတယ်လို့လည်းပြောပါတယ်။အီရန်မှာရဲကဖဏာစင်တိုက်ဆုံမှုတွေဟာအီရန်အာဏာပိုင်တွေကြောင့်မဟုတ်ပဲမတော်တဆဒါမှမဟုတ်တခြားအကြောင်းတွေကြောင့်ဖြစ်တဲ့ဆိုပြီးတော့တိုက်ဆုံရသူတွေရဲ့မိဘဆွေမျိုးတွေကိုအတင်းအကျပ်ထွက်ဆိုခိုင်းတဲ့ယာနဲ့ချီတဲ့ထွက်ဆိုချက်တွေကိုအတန်လွှင့်မိခဲ့တယ်ဆိုပြီးတော့အီရန်အစိုးရသတင်းဌာနကအရာရှိကြီး6ဦးကိုအမေရိကန်အစိုးရကပုတ်ထူးနေမှာတန်ခါအရေးယူလိုက်ပါတယ်
။ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုနန်းလောင်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတန်ပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းနဲ့ဒယ်ရစ်မစ်တို့ဖြစ်ကြပါတယ်။ VO ရဲ့မြန်မာပြည်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ3049 VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ညံဝင်းအောင်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.